Welcome to the Voice of America in Burmese.
mingla na ne khin phit ja ba de kya bio american tan ya 2019 khu ne zon la khu ne ye boudu ni mne khin season ni go american pi rong su washington dc myo ro wa ni line no meter 30 40 49 ro wa ni sa tin thol lwin ni ba bi ကျွန်တော် ညဝင်း အောင်ပါ ဒီ ကနေ့ မနက်ခင်း season တွေကို တောင်းဝင် ယူ တင် ဆက် မှာပါ ခင်ဗျာ
ကျွန်မက တော့ ဆု မြတ် မှာ ရှင် ပြည်သက် နိုင်ငံ ပါရီ မြို့တော်က Notre Dame ဖျားရှိခိုး ကျောင်း မှာ ရဲ ရာရှိ တယောက် ကို တူ နဲ့ အင်္ဂါနေ့က တိုက်ခိုက် ခဲ့သူ ဟာ Syria အတွက် လုပ်တာ လို့ ဟစ်ကြွေး ခဲ့ ကြောင်း ပြင်သစ် ပြည်ထရေး ဝန်ကြီးက ပြောပါတယ် Britain နိုင်ငံ London မြို့တော် မှာ စနေနေ့ တုန်းက အကြမ်းဖက် တိုက်ခိုက် ခဲ့ စင် မှာ ဒီ သေဆုံး သွား သူတွေ အတွက် နိုင်ငံ တဝမ်း မှာ 1 မိနစ် ငြိမ်သက် ခဲ့ ပါတယ် ဒီလို မျိုး ထိတ် တန့် ရောက် သတင်း တွေ ကို ကို ကျော် အောင် တွေ နဲ့ ကြေညာ ပေး ပါမယ် ရှင်
Okay, Wakamia. Canada Nangango Yonida Don San Suji, Ottawa Muga, the Yamari Christong, Yagajabari.
Pima Genoa, Missune, Dizan, Gabio, Genoa, Salibu, Missune, Telegram. Ezaga,
Genoa, Dijango, the Nini Bibigent in Satuabo Shibari, the car you can ye, Kulamaga, Chess, Les Sharpoye, Puego, Lemakan Bulo, Yama, Suya, Pio Surebo, Kulamagaye, Topian Gene. မြန်မာပြည်ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုအတွင်းဆွေးနွေးပွဲတွေအကြောင်းကိုတင်ပြမှာဖြစ်သလိုကချင်းပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်တွေအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ဗိုလ်တုနေ့မနေ့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကတင်ပြပါမယ်ခင်ဗျာ
ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကရနော်ထရဒမ်ကက်သီဒရယ်ဖျားရှိခိုးကျောင်းမှာရဲရာရှိတယောက်ကိုတူနဲ့အင်္ဂါနေ့ကတိုက်ခိုက်ခဲ့သူဟာဆီးရီးယားအတွက်လုတာလို့ဟစ်ကြွေးခဲ့ကြောင်းပြင်သစ်ပြည်ထရေးဝန်ကြီးဂျေဟတ်ဂိုလုံကပြောကြားခဲ့ပါတယ်တိုက်ခိုက်သူစီမှာတွေ့ရတဲ့မှတ်ပုံတင်ကပ်ပြားအရာတိုက်ခိုက်တဲ့သူဟာအယ်ဂျီးရီးယားလူမျိုးចောင်းသားတယောက်ဖြစ်တယ်လို့ဝန်က နေလိုက်လာပြီးတော့တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုတွင်မှအကြမ်းဖက်မှုတိုက်ဖြတ်ရေးဌာနကဒီကိုင်းတွယ်စုံစမ်းနေတယ်လို့ပြင်သစ်အစိုးရရှေ့နေရုံကပြောပါတယ်ရဲရာရှိတယောက်ကိုလူတယောက်ကတူနဲ့တိုက်ခိုက်ခဲ့တဲ့အတွက်အဲ့ဒီလူကိုနောက်ရဲတယောက်ကပြစ်ခတ်ခဲ့တာမှဒဏ်ရာရသွားတယ်လို့ပြင်သစ်ရဲတပ်ဖွဲ့ကပြောပါတယ်တူနဲ့တိုက်ခိုက်ခံရတဲ့ရဲအရာရှိရဲ့အခြေအနေတည်ငြိမ်နေတယ်လို့လည်းပြည်ထောင်စုဝန်ကြီးကပြောပါတယ်ဒီတိုက်ခိုက်သူစီမားဒီမိဘချောင်းသုံးဓာတ်တွေကိုလည်းတွေ့ရတဲ့အတွက်ဘလို့လက်နဲ့မျိုးနဲ့မဆိုတိုက်ခိုက်မဲ့အကြမ်းဖက်ဝါဒဆွဲလောက်ရက်အဖြစ်နဲ့ညွှန်ပြနေတယ်လို့လည်းဝန်ကြီးကလုံးကဆိုပါတယ်အဲ့ဒီတိုက်ခိုက်သူဟာတခြားသူတွေနဲ့ချိတ်ဆက်မှုမရှိဘဲတူရဲလောက်ခဲ့ပုံရပါတယ်အကြမ်းဖက်မှုတိုက်ဖြတ်ရေးအတွက်ထောက်လှမ်းရေးသတင်းအချက်အလက်တွေကိုပို့ပြီးတော့ထိထိရောက်ရောက်ပူးပေါင်းဆောင်ရွက်မျှဝေမလဲဆိုတာကိုEU ပြည်ထရေးဝန်ကြီးတွေမကြခင်တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းပြင်သစ်ပြည်ထရေးဝန်ကြီးကပြောပါတယ်ရှင်
။လန်ဒန်မှာစနေနေ့တုန်းကအကြမ်းဖက်တိုက်ခိုက်ခံခဲ့ရလို့သေဆုံးဒဏ်ရာရခဲ့သူတွေကိုဝန်ထဲတဲ့အထိမ်းအမှတ်နဲ့နိုင်ငံတော်ကတမနစ်ငြိမ်သက်မှုကိုဗြိတိန်နိုင်ငံမှာမနေ့ကပြုလုပ်ခဲ့ပါတယ်။ရဲတွေပြစ်ခတ်လို့သေဆုံးခဲ့တဲ့တတရမြောက်အကြမ်းဖက်သမားရဲ့အမိကိုလည်းရဲတွေကထုတ်ပြန်ခဲ့ပြီးတော့တိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ဖမ်းဆီးမှုအစ်စ်လဲတခုပြုလုပ်ခဲ့ပါတယ်။တတိယမြောက်ကျမ်းဖက်သမားဟာအသက်22နှစ်အရွယ်ယိုဆက်ဇာကာဘာဖြစ်တယ်ဆိုပြီးထောက်လိုင်းရေးတွေကယုံကြည်ထားတယ်လို့လန်ဒန်မြို့တော်ရဲအဖွဲ့ကကြေညာပါတယ်ယိုဆက်ဟာလန်ဒန်ရှေ့ပိုင်းမှာနေထိုင်ခဲ့ပြီးတော့မော်ရိုကိုနယ်ဝင်အီတလီနိုင်ငံသားလို့လည်းဆိုပါတယ်သူဟာ MI5 လို့ခေါ်တဲ့ဗြိတိန်ထောက်လိုင်းရေးဌာနကရောရဲဌာနကပါအကျမ်းဖက်မှုနဲ့ပတ်သက်ပြီးတော့စိတ်ဝင်စားခြင်းခံခဲ့ရသူမဟုတ်ဘူးလို့လည်းရဲအဖွဲ့ကပြောပါတယ်တနင်္လာနေ့တုန်းကတော့ကျမ်းဖက်သမားနှစ်ဦးရဲ့အမိတွေကိုဗြိတိန်အာဏာပိုင်တွေကပေါ်ထုတ်ခဲ့ပါတယ်။သူကဗြိတိန်နိုင်ငံသားအသက်28နှစ်အရွယ်ခူရမ်ဆာဂါဘတ်ဖြစ်ပြီးနောက်သူကလန်ဒန်အရှေ့ပိုင်းမှာပဲနေထိုင်ခဲ့တဲ့အသက်30အရွယ်ယရှိတ်ရာဒိုအန်ဆိုသူဖြစ်ပါတယ်။ခူရမ်ဘတ်ကိုအာဏာပိုင်တွေကမကြခင်ကတိထားခဲ့ပေမဲ့လည်းအနေရပေးနိုင်တဲ့စိုးရိမ်ရသူဖြစ်တော့သူတို့မမြင်ခဲ့ကြပါဘူး။ပြီးခဲ့တဲ့ကျမ်းဖက်တိုက်ခိုက်မှုဟာကြိုတင်စီစဉ်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထောက်လှမ်းရေးတရင်လည်းမရခဲ့ပါဘူးအခုကိစ္စကိုလိုအပ်သလိုရေးယူဆောင်ရွက်ဖို့စုံစမ်းစစ်ဆေးမှုတွေကိုအစဉ်အဆက်ဦးစားပေးလှုပ်ဆောင်နေတယ်လို့လည်းရဲတပ်ဖွဲ့ကကြေညာပါတယ်လန်ဒန်မြို့ဘတ်ကင်ရက်နေအသက်28နှစ်အရွယ်အမျိုးသားတူကိုကျမ်းဖက်မှုတိုက်ဖြတ်ရေးရဲအဖွဲ့ကမနေ့တုန်းကဖမ်းဆီးခဲ့ပါသေးတယ်ဒါပေမဲ့အဲ့ဒီဖမ်းဆီးမှုဟာလူ9ဦးသေဆုံးပြီးတော့အနည်းဆုံးလူ50ကျော်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုနဲ့ဘလို့ဆက်ဆက်မှုရှိတယ်လဲဆိုတာကိုတော့ရဲအဖွဲ့ကမပြောပါဘူး။မကြခင်ကပဲအဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့လူ12ဦးကိုရဲတွေကဖမ်းဆီးခဲ့ပြီးမြဲလဲအားလုံးကိုဘာပုံမှန်နဲ့မှအေးမြူပဲပြန်လွှတ်ပေးခဲ့တယ်လို့ရဲအဖွဲ့ကတင်းနာနေတုန်းကပြောခဲ့ပါတယ်။
2016 American ရွေးကောက်ပွဲမှာ Russia ဝင်ရောက်ဆွတ်ဖက်ခဲ့သလားဆိုတဲ့ကိစ္စနဲ့ပတ်သက်လို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီဂျာနာပွဲမှာ FBI အကြီးအကဲဟောင်း James Comey ကြာသာရေးနေ့ကျရင်ထွက်ဆိုမှဖြစ်ပါတယ်။သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn နဲ့ Russia ကြားဆက်ဆံရေးနဲ့ပတ်သက်လို့ FBI ကစုံစမ်းနေလို့ရှိရင်ဆက်မလုပ်ဖို့အတွက်သမ္မတ Donald Trump က Mr. Comey ကိုအလုတ်ကဖြုတ်မပစ်ခင်တောင်းဆိုခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာကြောင့်အဲ့ဒီကိစ္စမှာလည်းလွှတ်တော်အမတ်တွေကမေးခွန်းထုတ်ကြဖို့ပြင်ဆင်နေပါတယ်။ကျနာပွဲမှာကိုမီကံကောင်းပါစေလို့သမ္မတထရမ့်ကပြောခဲ့ပါတယ်မစ္စတာကိုမီကိုဒီ FBI ညွှန်ကြားရေးမှူးတာဝန်ကနေသမ္မတထရမ့်ကရုတ်တရက်ဖယ်ရှားခဲ့ပြီးတဲ့နောက်လွှတ်တော်ကျနာပွဲမှာမစ္စတာကိုမီပထမဆုံးလာရောက်ထွက်ဆိုမှာဖြစ်ပါတယ်သူ့ရဲ့လုပ်ရည်ကိုင်းရည်ညံပြင်းတဲ့အတွက်ယာရုကနေဖြုတ်ခဲ့တာလို့သမ္မတထရမ့်ကပြောပါတယ်သမ္မတထရမ့်ရဲ့အနီးကအကြံပေးတွေနဲ့ရုရှားတာဝန်ရှိသူတွေကြားဆက်ဆံရေးနဲ့ပတ်သက်လို့မှန်ကန်တဲ့အချက်အလက်တွေသိရဖို့အရေးကြီးတယ်လို့ထိတ်တန့်လွှတ်တော်အမတ်တွေကပြောနေကြပြီးအဲ့ဒီလိုသိနိုင်ဖို့ Republican နဲ့ Democrat အမတ်တွေအတူလက်တွဲဆောင်ရွက်ဖို့အရေးကြီးတယ်လို့အထက်လွှတ်တော်အမတ်တွေကပြောကြားခဲ့ကြပါတယ်
ကရသမကလူခွင့်ရေးကောင်စီအဖွဲ့တဲမှာလူခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေပါဝင်ခွင့်မပေးသင့်ဘူးလို့ကရသမကဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကပြောလိုက်ပါတယ်။ဂျနီဗာမှာကျင်းပနေတဲ့ဆွေးနွေးပွဲအတွင်းနိုင်ငံတကာကရသမကဆိုင်ရာသံတမန်ကြီးတွေကမနေ့တုန်းကအခုလိုပြောခဲ့တာပါ။အမေရိကန်အနေနဲ့လူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံအဖြစ်ပါဝင်မှုကိုအသေးချာစောင့်ကြည့်နေတာဖြစ်ပြီးတော့တိတိတသားပြုပြင်ပြောင်းလဲရမယ့်အခန်းကဏ္ဍတွေကိုလည်းတွေ့မြင်နေရတယ်လို့ဆိုပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့အခြေအနေနဲ့ပတ်သက်တဲ့ဘေးဘန်းဆွေးနွေးပွဲတစ်ခုကိုလည်းအမေရိကန်ကကမက်ခထလို့ကျင်းပပေးနေပြီးတော့ဗင်နီဇွဲလားရဲ့လူခွင့်ရေးအခြေအနေတွေဟာဆိုးတဲ့ဆိုးလာနေတယ်လို့လည်းအမေရိကန်သံတမန်ကြီးကပြောပါတယ်။နိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေပုံမှန်ဖြစ်မလာသေးသေး၍ကုလသမဂ္ဂလူခွင့်ရေးကောင်စီအဖွဲ့တွေရှိနေတဲ့နိုင်ငံတွေထဲမှာဗင်နီဇွဲလားကနမူနာတစ်ခုပဲလို့လည်းပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီဟာဗင်နီဇွဲလားနိုင်ငံကကျူးလွန်တဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်မျိုးတစ်ခါမှမချခဲ့ဘူးပဲမြဲလေအစ္စရေးနိုင်ငံကတော့လူခွင့်ရေးနဲ့ပတ်သက်လို့ဝေဖန်ရှုံချတာတွေလုပ်နေတယ်လို့လည်းအမေရိကန်တမ်မတ်ကြီးနီကီဟေလီကဝေဖန်ထောက်ပြခဲ့ပါတယ
်ယူအေဗရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 7.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဦးနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ကနေဒါနိုင်ငံအော်တဝါမြို့တော်မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့မေလ9ရက်နေ့မှာကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တွေ့ဆုံမှာဖြစ်ပါတယ်မြန်မာနိုင်ငံကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိစ္စတွေအတွေ့အပြင်ဒေသရင်းလုံခြုံရေးနဲ့ဒီမိုကရေစီနဲ့လူခွင့်ရေးကိုအားပေးမြင့်တင်ဖို့အရေးကြီးတဲ့အကြောင်းတွေဆွေးနွေးမယ်လို့ဝန်ကြီးချုပ်ယုံကသတင်းထုတ်ပြန်ထားပြီးဖြစ်ပါတယ်တိုရန်တိုမြို့ကနေအော်တဝါမြို့တော်ကိုအင်္ဂါနေ့ကရောက်ရှိခဲ့တဲ့ဒေါ်ဆန်းစုကြည်ဟာနေ့လယ်ပိုင်းမှာမြန်မာတပ်မတ်ကြီးနေအိမ်မှာတန်ယုံဝင်နှန်းတွေနဲ့တွေ့ဆုံခဲ့ပြီးတော့မြန်မာတန်ယုံအနေနဲ့မြန်မာကနေဒါနှစ်နိုင်ငံချစ်ကြည်ရေးပုံမတိုးတက်ခိုင်မြဲစေမဲ့နည်းလမ်းတွေရှာဖွေဆောင်ရွက်ရေးကနေဒါရောက်မြန်မာပြည်သူတွေရဲ့အကျိုးကိုကာကွယ်ဆောင်ရှောက်သွားရေးနဲ့တန်ယုံပြည်သားစုတွေရဲ့ကျန်းမာရေးပညာရေးစတဲ့ကိစ္စတွေကိုဒေါ်ဆန်းစုကြည်ကမှာကြားခဲ့တယ်လို့နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်ရှင်
တရုတ်သမ္မတရှီဂျင်းပင်နဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းတို့တရုတ်ပြည်မြို့တော်ဘေကျင်းမှာမနေ့ကတွေ့ဆုံခဲ့ကြပြီးတော့ရာသီဥတုပြုပြင်ပြောင်းလဲမှုဆိုင်ရာကိစ္စတွေကိုထက်သွင်းဆွေးနွေးကြတယ်လို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ရာသီဥတုပြောင်းလဲမှုကိုမထိခိုက်စေမဲ့ဤပညာဆိုင်ရာကိစ္စဖန်လုံရင်တန်းငွေထိန်းညီရေးကိစ္စတွေကိုပူးပေါင်းလှုပ်ဆောင်ကြဖို့ကိုလည်းတရုတ်သမ္မတနဲ့တွေ့ဆုံမှုမှာပြောဆိုခဲ့ကြတယ်လို့ဆိုပါတယ်ပြည်ရဲ့ပတ်တွင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကရာသီဥတုဆိုင်ရာပါရီသဘောတူညီမှုကနေပြီးနှုတ်ထွက်မယ်လို့ကြေညာခဲ့ပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာခဲ့တဲ့အမေရိကန်ဆိုရနဲ့နိုင်ငံတကာကြားသဘောထားကွာဟမှုတွေကိုပြန်ပြီးတော့နှိကက်လာအောင်အခုဘေကျင်းဆွေးနွေးမှုကစ조사တဲ့သဘောမျိုးလည်းဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံဟာဒေါ်လာတန်းချီအကျိုးမြတ်တွေရရှိမဲ့အတွက်ရာသီဥတုဖောက်ပြန်ပြောင်းလဲတားဆီးရေးပါရီသဘောတူညီချက်မှာပါဝင်လာလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွဆွဲတာကိုအိန္ဒိယကပယ်ချလိုက်ပါတယ်။အိန္ဒိယအနေနဲ့ပါရီသဘောတူညီမှုမှာပါဝင်ခဲ့တာဟာဘယ်နိုင်ငံရဲ့ဖိအားကြောင့်မှမဟုတ်သလိုဘယ်နိုင်ငံစီကမှငွေကြေးရရှိလို့မဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးရှွတ်မာဆော်ရတ်ကပြောကြားခဲ့တာပါ။ဒီအမေရိကန်ပါပါမပါပါအိန္ဒိယကတော့သဘောတူညီချက်တွေအတိုင်းလိုက်နာသွားမယ်လို့သူကပြောပါတယ်။အခုလိုသမ္မတထရမ့်ပြောကြားခဲ့ပေမဲ့ဒီအမေရိကန်နဲ့အိန္ဒိယဆက်ဆံရေးဟာအပြန်အလှန်အကျိုးရှိတဲ့ဆက်ဆံရေးဖြစ်ပြီးတော့အပြောင်းလဲမရှိနိုင်ဘူးလို့လည်းအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးကပြောပါရရှင်
ကမ္ဘာမှာမွတ်စလင်လူဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာ IS စစ်သွေးကြွအဖွဲ့ကိုစန့်ကျင်မှုတွေတိုးပွားလာနေတယ်လို့သဘောထားစစ်တမ်းကောက်ယူမှုအသစ်တစ်ခုကဆိုပါတယ်။ IS စစ်သွေးကြွအုပ်စုကိုအင်ဒိုနီးရှားအများစုကအကောင်းမမြင်ကြပါဘူး။ဒီဖွဲ့ဟာအင်ဒိုနီးရှားနိုင်ငံအတွက်ချင်းချောက်မှုတစ်ခုလို့လဲအများစုကမယူဆကြဘူးလို့အသစ်ထွက်လာတဲ့စစ်တမ်းရသိရပါတယ်။ဂျကာတာခြေဆိုင်ဆိုင်ဖူမာဂျန်နီသုတေသနကျန်ပေးဖွဲ့ရဲ့မေလ14ရက်နေ့ကနေ20ရက်နေ့ထိကောက်ယူခဲ့တဲ့စစ်တမ်းကနေအခုလိုမျိုးသတင်းထွက်ပေါ်လာတာပါ။
Direct from Washington, the voice of America, VOA.
ဘူရီနီမင်းထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာကရော VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်live ထုတ်လွှင့်ပေးနေတာမို့နားဆင်နိုင်ပါတယ်အခုတော့မြန်မာပြည်ဆိုင်ရာဆက်သွယ်မေးမြန်းချက်တွေကိုတင်ပြသွားပါမယ်ကရီနာနိုင်ငံအော်တိုဝါမြို့တော်မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မေလ9ရက်နေ့မှာကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တွေ့ဆုံမှာဖြစ်ပါတယ်ဒါ့အပြင်အော်တိုဝါမြို့မှာနေထိုင်ကြတဲ့မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်အင်္ဂါနေ့တုန်းကတော့မြန်မာတန်ယုံမိသားစုတွေနဲ့တွေ့ဆုံခဲ့တာပါအပြည့်စုံကိုတော့မဆုမြတ်မွန်ကပြောပြပါမယ်ခင်ဗျာ
ကနေဒါနိုင်ငံကိုဇွန်လ5ရက်နေ့ကနေ6ရက်နေ့အထိတရားဝင်ခရီးစဉ်နဲ့ရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ဟာတိုရန်တိုမြို့ကနေအော်တိုဝါမြို့တော်ကိုအင်္ဂါနေ့ကရောက်ရှိခဲ့ပါတယ်။နေ့လယ်ပိုင်းမှာမြန်မာတပ်အမတ်ကြီးနေအိမ်မှာတန်ယုံမိသားစုဝင်အနေနဲ့တွေ့ဆုံခဲ့ပြီးတော့မြန်မာတန်ယုံအနေနဲ့မြန်မာကနေဒါနှစ်နိုင်ငံချစ်ကြည်ရေးပုံမတိုးတက်ခိုင်မာစေမဲ့နိလန့်တွေရှာဖွေဆောင်ရွက်ရေးကနေဒါနိုင်ငံရောက်မြန်မာပြည်သူတွေရဲ့အကျိုးကိုကာကွယ်ဆောင်ရှောက်သွားရေးနဲ့တန်ယုံမိသားစုတွေရဲ့ကျန်းမာရေးပညာရေးစတဲ့ကိစ္စတွေကိုဒေါအောင်ဆန်းစုကြည်ကမှာကြားခဲ့တယ်လို့နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တွေ့ဆုံမှာဖြစ်ပါတယ်။မြန်မာနိုင်ငံကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိစ္စတွေအပြင်ဒေသရေးလုံခြုံရေးငြိမ်းချမ်းရေးနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအားပေးမြင့်တင်ဖို့အရေးကြီးတဲ့အကြောင်းတွေဆွေးနွေးမယ်လို့ဝန်ကြီးချုပ်ယုံကသတင်းထုတ်ပြန်ထားပြီးဖြစ်ပါတယ်။အင်္ဂါနေ့မနေ့တုန်းကသူကိုအော်တိုဝါလေးစိတ်မှာစောင့်ကြိုနေသူတွေကိုဒေါအောင်ဆန်းစုကြည်ကပြန်လည်နှုတ်ဆက်စကားပြောခဲ့တယ်လို့မြို့ကန်ကိုအောင်မြင့်ကျော်က VOA ကိုပြောပြပါရယ်
။အမေစုကိုကြိုဆိုတဲ့အချိန်မှာအမေစုနဲ့လူ20နဲ့က ACA 10နှုတ်ဆက်ခွင့်ရတယ်။စကားပြောခွင့်ရပြီးတော့ကောင်းကောင်းဝင်သူသူခွင့်ရရတဲ့အခွင့်အရေးကိုတော့အားရကြည်နေမှာပါခင်ဗျာ
။ဆိုတိုတယောက်ချင်းစီနှုတ်ဆက်တဲ့စကားပြောခွင့်ရတယ်ဆိုတော့ဘာတွေပြောကြလဲဒေါအောင်ဆန်းစုကြည်ရောဘာတွေဟိုပြောကြသွားတာကြားပါလိမ့်ရှင်။
ကျွန်တော်တို့အစခရေကမေဆုဘက်ကလည်းနားတယ်မို့ကျွန်တော်တို့အချင်းချင်းလည်းစခရေနားတယ်မို့ဆိုတာပဲတယောက်နဲ့တယောက်စကားအများကြီးတိတ်ပြီးတော့အခွင့်အရေးမယူကြဘူးဆိုပြီးကျွန်တော်ညှိထားကြတယ်ဥပမာဆိုကြပါစို့ကျွန်တော်က ABS ဘက်ကလာတာပါကျွန်တော်ဒီမှာရောက်တာဗနနေ့ရှိပါပြီအမေဆုကိုတွေ့ကျင်တာအခုတွေ့ရတာဝမ်းသာပါတယ်ခင်ဗျအမေဆုကြမ်းပါပါစေအဲ့လောက်ကလေးပဲနှုတ်ဆက်သွားကြတယ်ခင်ဗျပြီးမှကျွန်တော်တို့ကအမေဆုနဲ့တီးဆန့်တွေ့ပြီးစကားပြောဖို့ရတယ်ကျွန်တော်တို့ကစာလေးကိုအမေဆုလက်ထက်ကိုထည့်လိုက်ပါတယ်ခင်ဗျအဲ့စာကကျွန်တော်ကရီးယားနိုင်ငံအော်တိုမားရှိတဲ့မြန်မာပြည်တပ်စုများကအမေစုနဲ့တွေ့ကျင်တဲ့အားဒိသရှိပါတယ်ဆိုတော့အမေစုရဲ့ခွင့်ပြုချက်ရမှာလာကျွန်တော်တွေ့ခွင့်ရှိတဲ့အတွက်ခွင့်ပြုချက်ကိုကျွန်တော်ညွှန်လင့်ပါတယ်ဒါကြောင့်အမေစုရဲ့ခွင့်ပြုချက်ကိုရတဲ့အချိန်မှာကျွန်တော်တို့ကဝမ်ပန်းတသာအမေစုနဲ့တွေ့ပါမယ်ဆိုပြီးကျွန်တော်စာရေးထားတာက
သူတို့ရဲ့တောင်းဆိုချက်အရမြန်မာနိုင်ငံကတိုင်းရင်းသားမိသားစုတွေဒီမိုကရေစီရေးလှုပ်ရှားသူမိသားစုတွေနဲ့ဒီကနေ့ဗုဒ္ဓဟူးနေ့ညနေ 9:00 မှာတွေ့ဆုံဖို့စီစဉ်နေတာဖြစ်ပါတယ
်ဗုဒ္ဓဟူးနေ့ညနေ 9:00 မှာတွေ့ခွင့်ရမယ်လို့အမေစုကအကြောင်းပြတာပါခင်ဗျာမစ်စုကိုကျူတဲ့အခါမှာကျွန်တော်ကနီလာနှစ်ခုလောက်ထားတယ်ခင်ဗျာ။လင်ခွင်းမှာလည်းပဲတချို့ကသွားပြီးတော့ကျူလို့ကြတယ်။နောက်ပြီးတော့အမေစုတဲခိုးတဲ့ဟိုတဲမှာလည်းပဲနောက်ထပ်တစုကသွားကျူကြတယ်။ကျွန်တော်တို့ဆိုလို့ရှိရင်လင်ခွင်းမှာရောဟိုတဲမှာရောကျွန်တော်တို့အပြေးသွားပြီးကျူလို့ကြတယ်။လင်ခွင်းမှာလည်းပဲကျွန်တော်တို့ OSC နေနဲ့ကျွန်တော်အော်တိုကမြန်မာကွန်ပျူတာနေပြီးတော့တွင်းခွင်းရဖို့ရတဲ့စာပေးတယ်။ဟိုတဲမှာလည်းပဲကျွန်တော်တို့ကတွင်းခွင်းရဖို့ရတဲ့စကားလည်းပြောတယ်စာလည်းပြီးပြီးပြေးလိုက်ကြတယ်။အဲ့ဒီမှာပဲကျွန်တော်တို့ကအဲ့ဒီအမေစုရဲ့အထီးကိုပြောတယ်အမေစုကအဲ့ဒီချက်ချင်းပဲအဲ့ဒီအဖွဲ့မျိုးပေါ့ကျွန်တော်တို့ကိုကူညီတဲ့အဲ့ဒီအဖွဲ့စီးရီးကနေပြီးတော့ချက်ချင်းပဲအကြောင်းပြန်လိုက်တယ်ဟိုတယ်မှာပဲအကြောင်းပြန်လိုက်ပါတယ်လက်ပြန်ဘုရားခုနေညနေ 9:00 မှာအားလုံးတွေ့ခွင့်ရစီရမယ်အကြောင်းပြန်တယ်ခင်ဗျအဲ့
တော့ဘုရားခုနေညနေ 9:00 မှာတွေ့မယ်ဆိုတော့ဗမာတွေ့မှာပါလဲဘယ်နှစ်ယောက်လောက်တွေ့ခွင့်ရပါလဲရှင
်တွေ့ခွင့်ကိုသူကလူဦးရေကန့်တတ်ချက်မထားဘူးခင်ဗျအဲ့ဒီလူစင်းပဲပြေးထားပါတယ်ပထမပိုင်းကတော့အမေစုတဲမဲ့ဟိုတယ်မှာပဲကျွန်တော်တို့တွေ့ဖို့ရစီရင်ရှိတယ်နော်အခုချိန်ကြီးလူစီရင်ရလူဦးရေစီရင်ရမေဆုနဲ့တွေ့ကြည့်လို့စီရင်နေပေးနေကြတော့ဆိုတော့လူဦးရေများမယ်ထင်တယ်ဗျာများလို့ရှိရင်တခြားတနေရာမှာပါလီမန်ထဲမှာတွေ့ဖို့ရဖြစ်ဖို့များတယ်နေရာတိကျမတည်ဘူးခင်ဗျာလူဦးရေကမှမတည်ပြီးတော့သူကနေရာစီစဉ်ပေးမယ်လုံချုံရေးအကုန်လုံးကလည်းကနေဒါဆိုးကနေပြတ်သူတာဝန်ကြီးလုပ်ပြီးပါမှာကျွန်တော်တို့ကလူဦးရေစီရင် အတိအကျရပြီဆိုလို့ရှိရင်လူကြီးတင်ရပြီဆိုလို့ရှိရင်သူတို့ဒီအကြောင်းပြလို့ရှိရင်သူကြီးကလူကြီးပမာဏနဲ့ပတ်သက်ပြီးဘယ်နေရာမှာတင်တော့မယ်ဆိုတာပြောဖို့သူတို့စီစဉ်ပြီးမှာပါအ
ဲ့ဒီအော်တိုဝါမျိုးမှာဒီမြန်မာလူမျိုးပေါ့နော်မြန်မာနိုင်ငံကနေပြီးတော့ရောက်လာနေတဲ့လူတွေဘယ်လောက်လောက်ရှိပါလဲရှင့
်ခမန်းကြီးကတော့600နဲ့800ကျော်မှာတော့ရှိမှတင်တယ်ကရင်တို့ချင်းတို့ပါတော့ပါဝင်တယ်ညာတော့များတော့ပြန်တော့ကရင်မိသားစုကတော်များတယ်၄ရက်ပါဝင်ကြလို့ရှိတယ်
ခုလိုမြန်မာမိသားစုတွေနဲ့တွေ့ဆုံပွဲအပြင်အော်တိုဝါမြို့တော်မှာဝန်ကြီးချုပ်ထရူဒိုဘုရင်ကန်ချုပ်ဒေးဗစ်ဂျွန်စတန်ကနေဒါအစိုးရတာဝန်ရှိသူတွေလွှတ်တော်အမတ်တွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အဲ့ဒီတွေ့ဆုံမှုတွေအတွင်းမှာလူနည်းစုတိုင်းရင်းသားဒေသတွေမှာလူခွေချိုးဖောက်ခံရတဲ့ကိစ္စတွေဆက်ပြီးရှိနေတဲ့တိုက်ပွဲတွေကိစ္စကိုဆွေးနွေးသွားဖို့ကနေဒါအစိုးရနဲ့လွှတ်တော်အမတ်တွေကိုကနေဒါရောက်ကရင်လူမှုအတိုင်းဝိုင်းကတိုက်တွန်းနေပါတယ်။ကရင်လူမှုအတိုင်းဝိုင်းရဲ့ဒုတိယဥက္ကဋ္ဌဆောဦးကွယ်ကဒုက္ခတွေရဲ့အရေးနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ဘက်ကဆောင်ရွက်ပေးစီချင်တာကို VOA ကိုအခုလိုပြောပါတယ်
။ဒုက္ခတွေကိစ္စတော့အလေးထားမယ်လို့အခုကရင်ပြည်မှာဆိုရင် TBC PPP UNHCRV သူတို့ပြောတာနောက်ဆိုရေခါမရှိတော့ဘူးဒုက္ခတွေပြပိုးပဲအစီအစဉ်ရှိတယ်။အခုအချိန်ကဒုက္ခတွေကိုပြမပိုးသေးပါနဲ့အချိန်လည်းမကောင်းသေးပါဘူး။ဒီပြည်မှာဆိုဘောင်းတွေပါလက်ရှိသေးတယ်စစ်တပ်လည်းပြမဆောင်သေးဘူးပြီးတော့ပြည်သူလူထုဒုက္ခတွေထဲမှာလာနေတာနေ့နေ့30လောက်ရှိတယ်ပြရုပ်ကနေပြလဲသူတို့ဘာမှပြမလို့စားတတ်ဘူ
းကနေဒါနိုင်ငံကိုပထမဆုံးအချိန်ရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာဂျွန်လ၈ရက်နေ့ကျရင်တော့ကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ဝင်လွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံညစာစားဖို့ရှိပါတယ်ဂျွန်လ9ရက်နေ့ကျရင်တော့တိုရန်တိုမြို့ကိုပြန်သွားပြီးတော့အဲ့ဒီကမြန်မာမိသားစုတွေကိုတွေ့ဆုံမှာဖြစ်ပါတယ်တိုရန်တိုမြို့တော်ခန်းမတွေကလူ200လောက်ဆက်နဲ့ကောင်းစော့ချိန်ပါမှာလုပ်တဲ့တွေ့ဆုံပွဲကတော့တန်ယုံကနေဖိတ်ကြားထားသူတွေသာတက်ခွင့်ရမယ်ပွဲဖြစ်ပါတယ်။ကနေဒါနိုင်ငံခီးစဉ်ပြီးဆိုရင်တော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဆွီဒင်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်
။မန်ဆွေမြတ်မုံပြောပြခဲ့တာပါခင်ဗျာ။အခုတော့ရခိုင်ပြည်နယ်အရေးကိုလည်းတင်ပြခြင်းပါတယ်။ရခိုင်ပြည်နယ်တွင်လူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ဆောင်ရမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုလက်မခံဘူးလို့မြန်မာအစိုးရကပြောဆိုထားတဲ့ကိစ္စကိုကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးဇိုင်အယ်ဦးစိန်က35ကြိမ်မြောက်လူအခွင့်အရေးညီလာခံမှာဝေဖန်ပြောကြားပါတယ်။ဒါအပြင်ကုလသမဂ္ဂအဖွဲ့အစည်းအဝေးနဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းပယ်နေုံနဲ့အစိုးရတွေကျူးလွန်နေတဲ့လူအခွင့်အရေးအခြေအနေတွေကိုစုံစမ်းစစ်ဆေးနေတာတွေပပျောက်သွားမှာမဟုတ်ဘူးလို့လည်းအခြားအဖွဲ့ဝင်နိုင်ငံတွေကိုရည်ညွှန်းပြီးလူအခွင့်အရေးအကြီးအကဲကပြောကြပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှိုင်တင်ပြမှာပါ
။ကုလသမဂ္ဂလူအခွင့်အရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကောင်စီရဲ့လှုပ်ထုပ်လုပ်နေတဲ့ပူးပေါင်းဆောင်ရွက်ဖို့အပြည့်အဝတာဝန်ရှိပြီးလူအခွင့်အရေးကာကွယ်ဆောင်ရှောက်ဖို့နဲ့ထောက်ခံအားပေးဖို့အမြင့်ဆုံးစံနှုန်းတွေကိုစောင့်ထင်းကကောင်စီနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ရမယ်လို့2006ခုနှစ်မတ်လမှာကောင်စီအသစ်မတီခဲစဉ်ကဆုံးဖြတ်ချက်မှာတိုက်တွန်းခဲ့တာဖြစ်တယ်လို့လူ့အခွင့်အရေးကော်မရှင်နာမင်းကြီးဇိုင်ရိုက်ယက်အယ်ဟူစိန်ကပြောပါတယ်။ဒါကြောင့်ကောင်စီနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့နိုင်ငံတွေကိုထောက်ပြဝေဖန်တာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုပြောကြားသွားပါတယ်
။ Myanmar has been providing access to the country
မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးမှုကိုနိုင်ငံတွင်းလာရောက်ခွင့်ပေးခဲ့ပေမယ့်သူတွားရောက်ခြင်းတယ်လို့မြစ်တာရက်ခံခဲ့တဲ့ဒေသတွေကိုတွားရောက်ခွင့်မရခဲ့ပါဘူး။အခုလိုကန့်သက်ရတဲ့အကြောင်းရင်းရှင်းလင်းချက်တွေကလည်းရှေ့နောက်မကြီးဖြစ်နေပါလေမြန်မာနိုင်ငံနဲ့ပတ်သက်လို့မကြသေးခင်ကဖွဲ့စည်းခဲ့တဲ့တီးခြားလွတ်လပ်တဲ့ချက်လက်ရှာဖွေရေးအဖွဲ့နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့မြန်မာဆိုရကိုကျွန်တော်တိုက်တွန်းပါတယ်အထူးသဖြင့်လူခွင့်ရေးချိုးဖောက်မှုတွေစိုးစိုးရွားရွားဖြစ်ပွားနေတယ်လို့ကျွန်တော်တို့ယူဆထားတဲ့ရခိုင်ပြည်နယ်ကိုလွတ်လပ်စွာအပြည့်အဝတွားရောက်ခွင့်ပြုဖို့တိုက်တွန်းပါတယ
်ရခိုင်ပြည်နယ်အတွင်းအော်တိုဘားလ9ရက်နေ့နောက်ပိုင်းရိုဟင်ဂျာတွေအပေါ်မြန်မာလူမျိုးရေးတပ်ဖွဲ့တွေကလူခွင့်ရေးတွေချိုးဖောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂကစုံစမ်းစစ်ဆေးရေးအဖွဲ့ဆေလုတ်ဖို့ EU ဥရောပသမဂ္ဂကကမကဋ္ဌပြုတင်သွင်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအဆိုပြုချက်ကိုမတ်လ24ရက်နေ့ကအတည်ပြုခဲ့တာမှာလူခွင့်ရေးချိုးဖောက်မှုတွေကိုထိတိယောက်ယောက်ရေးယူပြီးချိုးဖောက်ခံရသူတွေအတွက်တရားနည်းလမ်းတကျကာကွယ်ဆောင်ရှောက်ဖို့တောင်းဆိုထားပါတယ်။ဒါပေမဲ့မြန်မာအစိုးရဘက်ကတော့အဲ့ဒီတောင်းဆိုချက်ကိုလက်မခံခဲ့ပါဘူး။ဒါအပြင်နိုင်ငံတကာကျွမ်းကျင်သူပုဂ္ဂိုလ်3ယောက်ပါဝင်တဲ့ဒီအဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းကြီးညာချက်ထုတ်ပြန်ပါတယ်။မြန်မာအစိုးရဘက်ကတော့ဒီကိစ္စနဲ့ပတ်သက်လို့သဘောမတူတဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းကိုအဲ့ဒီအချိန်ကလေးကအတိအလင်းပြောဆိုခဲ့ပြီးဖြစ်တယ်လို့အခုလဲဒီအတိုင်းပဲဆက်လက်ရပ်တည်သွားမှာဖြစ်တယ်လို့မြန်မာသမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကမေလ30ရက်နေ့မှာပြောခဲ့ပါတယ်တချိန်တည်းမှာပဲမကြသေးခင်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီအပါအဝင် ကလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှု၃ဦးအချင်း၆ခံနေရတာနဲ့ပတ်သက်လို့လုံးဝလက်မခံနိုင်ကြောင်းနဲ့အရေးယူနိုင်ရေးနီလန်းရှာဖို့ကိုလည်းလူ့ခွင့်ရေးကော်မရှင်နာမင်းကြီးကတိုက်တွန်းလိုက်ပါတယ်
။ In recent months I have been greatly concerned by a number
of ကလသမဂ္ဂလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှု၃ဦးတို့ဟာမကြာသေးခင်ကစော်ကားထိပါရရောက်တဲ့လှုပ်ရှားမှုတွေနဲ့ရင်ဆိုင်ခဲ့ရပြီးတော့တချို့ဆိုအကြမ်းဖက်မှုလုံဆော်တာမျိုးကိုတောင်ခံခဲ့ရပါတယ်။မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှုရဲ့ဖိလစ်ပိုင်နဲ့ပတ်သက်လို့ဥပဒေမဲ့ကွပ်မျက်မှုများဆိုင်ရာစုံစမ်းစစ်ဆေးရေးမှုရဲ့အီရန်နိုင်ငံဆိုင်ရာလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှုတို့ပဲဖြစ်ကြပါတယ်။ဒီလိုလှုပ်ရမျိုးကိုလုံးဝလက်မခံနိုင်ပါဘူး။ဒီလိုမျိုးလှုပ်ရှားမှုတွေကိုဟန်တားနိုင်မှုနီးလန်းတွေချမှတ်ထားတဲ့အတွက်ကြောင့်လဲကောင်စီအနေနဲ့ဘယ်လိုအရေးယူဆောင်ရွက်မယ်ဆိုတာကိုစဉ်းစားဖို့ကျွန်တော်တိုက်တွန်းလိုပါတယ်
။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီနဲ့အဖွဲ့ဝင်နိုင်ငံတွေပူးပေါင်းဆောင်ရွက်ရမှာအင်ဒိုနီးရှား၊အီဂျစ်၊နီပေါ၊ဗင်နီဇွဲလားနဲ့ဖိလစ်ပိုင်နိုင်ငံတို့ကလည်းပူးပေါင်းဆောင်ရွက်ခြင်းမရှိခဲ့တာကိုကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးဇာယီရိုင်ယက်အယ်ဟူစိန်ကဝေဖန်ခဲ့ပြီးဥဇဘက်ကစ္စတန်၊အာမေးနီးယား၊အီသီယိုးပီးယား၊မိုဇမ်ဘစ်စတဲ့နိုင်ငံတွေကကုလသမဂ္ဂအမှုခံကုလသမဂ္ဂအမှုဌာနအနေနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးလာတဲ့အခြေအနေတွေအတွက်သူ့အနေနဲ့အားရမိတဲ့အကြောင်းလဲထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ရဲ့တင်ပြချက်ဖြစ်ပါတယ်။အခုတခါမြမငင်းငင်းရေးနဲ့ပတ်သက်တဲ့ဒီဆွေးနွေးပွဲအကြောင်းကိုလည်းနားဆင်ရပါမယ်။မြမပြည်ငင်းငင်းရေးလုပ်ငန်းစဉ်တွေမှာလက်နက်ကင်အဖွဲ့အားလုံးပါဝင်နိုင်ရေးအမေရိကန်ကဥပဒေကြောင်းအရကူညီထောက်ပံ့ပေးနိုင်ခဲ့ပြီးလုံဆောင်ပေးခဲ့တယ်လို့အမေရိကန်ပြည်ထောင်စုငင်းငင်းရေးအင်စတီကျူအထူးအကြံပေးတဦးကပြောကြပါတယ်ပဋိပက္ခနဲ့အစွန်းရောက်အကြမ်းဖက်မှုတွေကိုဖြေရှင်းနိုင်ဖို့အတွက်လည်းပြည်သူလူထုရဲ့ပါဝင်မှုကအရေးကြီးကြောင်းဆွေးနွေးပွဲမှာပြောခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲကိုကိုတိုင်းသတင်းယူခဲ့တဲ့ကိုငင်းညန်းကတင်ပြမှာပ
ါနိုင်ငံရေးမတည်ငြိမ်မှုတွေအကျဉ်းပြတ်ချစားမှုတွေနဲ့အစွန်းရောက်အကြမ်းဖက်မှုတွေဟာထိခိုက်လွယ်တဲ့တိုင်းပြည်တွေမှာအဖြစ်များပါတယ်ဒီလိုတိုင်းပြည်တွေမှာပြည်သူတွေကိုဖြေစည်းပေးဖို့အစိုးရတွေဟာအရေးချင်းမရှိတတ်တယ်လို့တရားဝင်မှုလည်းမရှိကြပါဘူးထိခိုက်လွယ်တဲ့တိုင်းပြည်များဆာဟာရာချက်ရည်အိုင်မှဗမာပြည် Fragile State from Sahara to Lake Chad to Burma ဆိုတဲ့ခေါင်းစဉ်နဲ့ American ပြည်ထောင်စုငြိမ်းချမ်းရေး Institute မှဆွေးနွေးပွဲတစ်ခုကျင်းပခဲ့ပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်နှစ်ဖက်ဆွေးနွေးပွဲတွေညှိနှိုင်းမှုအရေးသွေးတွေတိုးတက်ဖို့အလို့ယုံဆွေးနွေးပွဲတွေ American ပြည်ထောင်စုငြိမ်းချမ်းရေး Institute ကကူညီကျင်းပပေးခဲ့တာပါလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်ရေးကိုဦးတည်ပြီးတော့ American ပြည်ထောင်စုအနေနဲ့လွှတ်တော်ကဥပဒေကြောင်းအရလက်နက်ကိုင်အဖွဲ့တွေနဲ့အတူလှုပ်ဆောင်ဖို့ပိတ်ပင်ထားတာကိုပြုပြင်ပြောင်းလဲပြီးဥပဒေကြောင်းအရကူညီပေးနိုင်ဖို့လှုပ်ဆောင်နိုင်ခဲ့တယ်လို့ American ပြည်ထောင်စုငြိမ်းချမ်းရေး Institute အထူးအကြံပေး Bad Go ကအခုလိုပြောပါတယ် Specifically you know
we were looking at တိတိကျကျပြောရရင်ကျမတို့အပြောင်းလဲတစ်ခုကိုမြင်ခဲ့ကြရပါတယ်လက်နက်ကိုင်အားလုံးမပါဝင်ခဲ့တဲ့အတိတ်ကအတွေ့အကြုံတွေကိုကျမတို့သင်ခန်းစာယူခဲ့တာပါကျန်ခဲ့တဲ့အဲ့ဒီနေရာဒေသမှာတည်ငြိမ်မှုနဲ့ငြိမ်းချမ်းမှုမရတာကိုတွေ့မှာပါအမေရိကန်အစိုးရကလည်းလက်နက်ကင်တွေမပါရင်ငြိမ်းချမ်းရေးလုပ်ငန်းဟာအလုပ်ဖြစ်မှာမဟုတ်ဘူးဆိုတာကိုသဘောပေါက်လာခဲ့ပါတယ
် Fulbright ပညာသင်ဆုနဲ့ American ပြည်ထောင်စု Brandeis Tech တို့မှာပြည်ပခဖြည့်ရှင်ရေးမဟာဘွဲ့အတွက်လေးလာနေတဲ့ Matt Cherry နိုင်ကဆွေးနွေးပွဲကအဓိကအချက်ဖြစ်တဲ့ပြည်ပခဖြည့်ရှင်ရေးမှာပြည်သူလူထုကအရေးကြီးကြောင်းအခုလိုပြောပါရယ
်အဓိကအားဖြင့်ဒီ speaker တွေအများစုပြောထားတဲ့အထဲမှာဒီအရက်ဖတ်လူမှုအဖွဲ့အစည်းရဲ့လူငယ်တွေရဲ့အမျိုးသမီးတွေရဲ့ပေါ့နော်ဒီလူထုရဲ့အင်အားလူထုမှာလိုအပ်နေတဲ့ဤပညာတွေအသိပညာတွေညှင့်တင်ပေးဖို့ရဲ့ခုနလိုမျိုးပြည်ပခကိုကာကွယ်နိုင်ဖို့အတွက်ပေါ့နော်ဒီသူတို့မှာလိုအပ်နေတဲ့ skill တွေ capacity တွေအဲ့ဒါတွေကိုပို့ပြီးတော့ညှင့်တင်ပေးဖို့ဆိုတဲ့ဟာမျိုးသူတို့ stress လုပ်ပြီးတော့ပြောထားတွေ့ရတယ်ပေါ့နော်ဒါပေမဲ့တစ်ဖက်သေးဟိုပဲလူတုတစ်ခုတည်းဟိုပဲအာယုံထားလို့မရဘော conflict ဆိုတဲ့ဟာမျိုးကလည်းသူ့ရဲ့ area မှာဖြစ်နေပေမဲ့လည်း regional အဆင့်နဲ့ဒီနိုင်ငံတကာအဆင့်မှာပါချိတ်ဆက်မှုတွေကရှိနေတယ်ဆိုတဲ့အခါကျတော့ policy အရာနဲ့ရောကျမတို့ဒီနိုင်ငံတကာမှာလည်းအများကြီး advocate လုပ်ရမယ့်ဟာတွေရှိတယ်ပေါ့နော်ဒါပေမဲ့ခုနသူတို့ပြောထားတဲ့အထက်မှာတော့အဓိကကျမနားလည်လိုက်တာကတော့ပို့ပြီးတော့လူတုတွက်ပို့ပြီး invest လုပ်ဖို့ပေါ့အဲ့လိုလုပ်တဲ့အခါမှာလည်းကဏ္ဍတစ်ခုတည်းဟိုမဟုတ်ဖဲနဲ့ဟိုဒီနိုင်ငံရေးလူမှုရေးစီးပွားရေးပေါ့ဒီကဏ္ဍ3ရက်လုံးပါဝင်တဲ့စီမံကိန်းမျိုးလှုပ်ဆောင်ချက်မျိုးကိုလုပ်ဖို့အတွက်သူတို့ရဲ့အတွေ့အကြုံကနေပြောသွားတာတွေ့ရတယ်ပေါ့
ငင်းငင်းရေးအတွက်ရန်ပုံငွေ The Fund for Peace အဖွဲ့ကနှစ်စဉ်ထုတ်ဝေတဲ့ထိခိုက်လွယ်တဲ့တိုင်းပြည်များအစီရင်ခံစာအရ2018ခုနှစ်အတွက်မြန်မာနိုင်ငံရဲ့ရမှတ်က 95.8% ဖြစ်တယ်လို့2016နဲ့နှိုင်းယှဉ်တော့အနည်းငယ်ကျဆင်းသွားတာဖြစ်ပြီးတတိထားရမယ့်အခြေအနေမှာရှိနေစေဖြစ်ပါတယ်2008ခုနှစ်ကစပြီး10နှစ်အတွင်းရလက်တွေနဲ့နှိုင်းရှင်ကြည့်လိုက်ရင်တော့တိုးတက်လာတာဖြစ်ပါတယ်ခင်ဗျာ
ကိုငင်းညံ့ရဲ့သတင်းပြပချက်ဖြစ်ပါရခင်ဗျာကချင်ပြည်နယ်တနိုင်းမြို့ပြင်တဝိုက်ကျေးရွာတွေမှာအစိုးရတပ်ရဲ့ထိုးစစ်တွေပြင်းထန်လာတာကြောင့်ကိုဝန်ဆောင်အမျိုးသမီးတွေအပါအဝင်ကလေးငယ်နဲ့တကြီးရွယ်အိုတွေယာနဲ့ချီစစ်ဘေးတန်းဆောင်ခဲ့ရပြီးသူတို့အတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ် NCA အပြည့်အစားချုပ်မှာ KIO အဖွဲ့လက်မှတ်ထိုးလာအောင်ဖိအားပေးတဲ့သဘောနဲ့တိုက်ပွဲတွေပြန်ဖြစ်လာတယ်လို့သုံးသပ်သူတွေလည်းရှိပါတယ်ဒီအကြောင်းကိုဆက်ပြီးနားဆင်ရပါမယ်27ရာစုပင်လုံညီလာခံဒုတိယအကြိမ်ကျင်းပအပြီးမှာအစိုးရတပ်နဲ့ကချင် KIA တပ်တွေကြားကချင်ပြည်နယ်တနိုင်းမြို့တဝိုက်မှာတိုက်ပွဲပြန်ဖြစ်နေတာပါဒီတော့တွင်တနိုင်းမြို့မှာရှိတဲ့ရွှေနဲ့ပရင်တူဖို့တဲ့မော်တွင်းတွေကနေဇွန်လ15ရက်နောက်ဆုံးထားပြီးထွက်ခွာပေးကြဖို့အစိုးရတပ်ကအဲ့ဒီဒေသမှာဒီရက်ပိုင်းအတွင်းစာကြေးချတတိပေးထားပါတယ်တနိုင်းမြို့နဲ့မလန်းမကတ်မှာရှိတဲ့ကျေးရွာတွေမှာဒီရက်ပိုင်းအတွင်းအစိုးရတပ်တွေရဲ့ထိုးစစ်ကြောင့်နံပြူနဲ့အင်ကားကားရွာတွေကဒေသခံ400ကျော်ဟာစစ်ပေးဆောင်ပြီးဇွန်လ6ရက်နေ့ညနေမှာတနိုင်းမြို့ဘော်ကိုထွက်ပြေးလာကြပါတယ်။ကိုဝန်ဆောင်တွေခလေးနဲ့တကြီးရွယ်ဦးစစ်ဆောင်ဒုက္ခသည်တွေကိုကချင်နေချင်းခရိယံအဖွဲ့ KBC ကရေလန်းကုန်းလန်းကတဆင့်တွားရောက်ခေါ်ယူခဲ့ရကြောင်းကချင်လူအခွင့်အရေးရှိနေဒေါ်တွဲဘူးက VOA ကိုပြောပါတယ်
။အိုက်ပွဲဖြစ်လို့ပြေးလာတဲ့လူတွေတော်တော်များရောက်တယ်။နောက်တချို့ဒီမော်ထဲမှာရှိနေတဲ့လူလည်းရောက်တယ်ပေါ့နော်။ဒီညရောက်တာ400နဲ့မှ5ရောက်လို့ပြောတယ်။သူတို့ရောက်လာတာနံပြူရွာနဲ့ငကားကားရွာပေါ့နော်။အဲ့တော့ငကားကားရွာမှာတိုက်ပွဲတွေဖြစ်တယ်တဲ့။နောက်တခြားနေရာတွေမှာလည်းတိုက်ပွဲတွေဖြစ်တယ်။အဲ့တော့ရွာနာအထိတိုက်လာတယ်ပေါ့။အဲ့တော့ကျမတို့ထင်တာတော့လီရင်ကစာရီကျဲလို့ပေါ့နော်။သူတို့ထပ်ပြေးလာလို့ထင်တာ။မဟုတ်ဘူး။သူတို့ရွာသားတွေဒီညပြောပြတဲ့ခါကျတော့ဘာပစ္စည်းမှလည်းမတည်နိုင်ဘူးတဲ့။ရွာထဲအထိဒီလက်နဲ့ကြီးတွေနဲ့ပစ်တဲ့အတွက်ဒီဖျားချောင်းတွေရောစာတင်ချောင်းတွေမှာရောထိလာတဲ့အတွက်သူတို့ကြောက်လို့ထပ်ပြေးလာတာပေါ့နော်။များသောအားဖြင့်ဒီညရောက်လာတာကလေးတွေရဲ့အသက်ကြီးတွေရဲ့အမျိုးသမီးတွေရဲ့ပိုက်ကြီးတွေရဲ့နောက်မှမမီးညဘကလေးမွေးတဲ့အမျိုးသမီးလည်းပါလာတာကားစီးတော့သွေးတွေသွန်လို့အခုဟိုမှာပို့ထားတာပေါ့နော်။အဲ့ဒါကြောင့်နောက်တပတ်သားအသက်ရှိသေးတဲ့ကလေးတွေလည်းပါတာပေါ့နော်။ကလေးမီးဖွားထားတာအမီးဖွားခံပြီးအပိုက်ကြီးကြီးနဲ့လည်းပါတယ်။အဲ့လိုမျိုးဦးစားပေးပြီးဒီညအရင်ခေါ်လာတာပါ။
အခုလိုထွက်ပြေးလာကြတဲ့စေပေးဆောင်ဒုက္ခသည်တွေအတွက်အရေးပေါ်ကူညီဖို့ဒေါ်တွဲဘူးကအစိုးရကိုတိုက်တွန်းလိုက်ပါတယ်
။ဒီမှာတော့အစိုးရကိုပြောချင်တာတော့ဒီလိုတိုက်ပွဲတွေဖြစ်လာတိုင်းဖြစ်လာတိုင်းမှာအကြီးကအခြေခိုင်နေတာကကျတော်တို့အမျိုးသမီးတွေနဲ့ကလေးတွေအင်မတန်စိတ်မကောင်းစရာဖြစ်ပါတယ်။နောက်မှဒီကိုဝန်ဆောင်တွေပေါ့နော်။အရန်ဒုက္ခရောက်တယ်ဒီနေ့ဆိုလို့ရှိရင်သူတို့ကုန်းတံရေတံတွေနဲ့အဲ့ဒါကြောင့်အစိုးရအနေနဲ့ဒီကိစ္စကိုတော့အကြီးကထားပြီးလူသားချင်းစာနာမှုအကူအညီတွေပေးဖို့လိုတဲ့အပြင်ကိုဒီလိုဖြစ်တာဘာအကြောင်းရင်းဆိုတာလဲအစိုးရအဲစုံစမ်းစစ်ဆေးဖို့လိုတယ်ပြီးကူညီဆောက်ရှောက်ဖို့လိုတယ်ကျမတို့ဒီလိုပဲပြောချင်ပါတယ်ရှင့
်အခုလိုကချင်ဒေသမှာထိုးစစ်တွေပြန်ဆလာတာဟာ KIO အဖွဲ့ကို NCA အပြည့်အစားချုပ်မှာလက်မှတ်ထိုးလာအောင် PR ပေးလိုတဲ့သဘောဖြစ်နိုင်တယ်လို့ဗီဒီယိုနိုင်ငံလန်ဒန်အခြေစိုက်ကချင်အမျိုးသားအစည်းအရုံး KNO ရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်မခေါ်ခွန်စာကသုံးသပ်ပါတယ်
ဒီ NCA လက်မှတ်ထိုးပေါ့လေ PR ပေးတယ်ဆိုရဲသဘောမျိုးနဲ့ပုံစံမျိုးနဲ့စတော်နည်းနေလေဒီမှာမင်းတို့လက်မှတ်ထိုးရအောင်လားဆိုပုံမှာထိုးစစ်တွေကျင်းတကယ်တမ်းကြောက်လို့ရှိရင်တော့အစိုးရအဆက်ဆက်ဟာပေါ့လေသူတို့ဖြစ်ချင်ရာတွေဖြစ်ဖို့အတွက်အမိန့်မျိုးအလျော်တွေထုတ်ပြီးထုတ်တာရှိတယ်ပေါ့ဒါပေမဲ့ဒီအမိန့်ထုတ်လိုက်တဲ့အတွက်ကြောင့်မလို့ဖြစ်ပေါ်လာမဲ့အကျိုးဆက်တည်ဖို့တော့ဘယ်လိုဖြစ်ရှင်းမလဲဆိုတဲ့ဟာမျိုးကိုဘယ်တော့မှစဉ်းစားကြတာမရှိဘူးပေါ့အစိုးရအုပ်ချုပ်နေတဲ့ကာလတုံးကတူပဲပြည်သူလူထုကရွေးချယ်တင်တော့တဲ့ NLD အစိုးရနဲ့ထိရောက်ကြည့်ကြအောင်ဒီပြုအချင်းအကျံကြီးကအခုစက်ပြီးတော့ပျောက်ပြေးတာကျွန်တော်အမြင်တော့ဝမ်းတည်းရဲ့ပေါ့
တနိုင်းမြို့မှာအစိုးရတပ်ကလေရင်နဲ့ကျဲချခဲ့တဲ့သတိပေးစာမှာတော့ဇွန်လ15ရက်နေ့မှာတနိုင်းမော်တွင်းတွေကနေမထွက်ခွာဘူးဆိုရင် KIA သဘုံတက်နဲ့ပူးပေါင်းတဲ့သဘောလို့ယူဆမှာဖြစ်ပြီးနောက်ပိုင်းကိစ္စတွေအတွက်တာဝန်ယူမှာမဟုတ်ဘူးလို့တပ်မတော်ဘက်ကသတိပေးထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကဗိုလ်တုနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 9439လိုင်းဒိုမီတာ50 kHz 9955တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူဓာတ်ရိုက်လေလံအစီအစဉ်တင်ဆက်တဲ့အခါမှာတော့
66ဂါကြီးရဲ့အောက်မှာကြားပြမောက်နေရတဲ့ပြည်သူတွေရဲ့ဘဝကကောင်းမဖို့နဲ့အောင်ဆက်ဖြစ်နေ
လို့လတ်စွာပြောဆို권နဲ့ဒီဆက်သွယ်ပုံမှန်66ဂါကြီးဒါရီနဲ့ပတ်သက်လို့ဆွေးနွေးထားတဲ့အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဦးကျော်စံသာကစူးစီးတင်ဆက်ထားပါတယ်
မိမိနဲ့မြမညဉ့်ညံရေးရောင်ကြီးဆိုတဲ့ကောင်းစဉ်နဲ့ The Nation သတင်းစာမှာအရိဒအပေါ်ရေးသားထားတာကိုဥစွာတင်ပြလိုပါရယ်မြမနိုင်ငံအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အင်အားစုတွေရဲ့ဒုတိယအကြော်ညဉ့်ညံရေးဆွေးနွေးပွဲတည်သားတဲ့တိုးတက်မှုမရှိပဲပြီးဆုံးသွားခဲ့ပါပြီဒါပေမဲ့ပြည်လည်မှုရအောင်ဆက်လက်ကြိုးပမ်းသွားနိုင်ဖို့နှစ်ဖက်စလုံးကသဘောတူခဲ့ကြပါရယ်နှစ်90ကျော်ပြည်တွင်းစစ်ရဆဲရေးမှာအစိုးရဘက်ကအရေးရင်ဆုံးလှုပ်ဆောင်မှုပါပြည်လုံးကျော်ပြစ်ခတ်ရဆဲရေးသဘောတူညီချက် NCA ရရှိအောင်သမ္မတဦးသိန်းစင်အစိုးရလက်ထက်ကလှုပ်ဆောင်ခဲ့ခြင်းပဲဖြစ်ပါတယ်။ဒါကိုတချို့ကလက်ခံကြပါတယ်တချို့ကတော့လက်မခံခဲ့ကြပါဘူး။ပြီးခဲ့တဲ့အပတ်ကတော့အင်အားကြီးမားလာတဲ့ UWSA ဝတ်တပ်ဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။လွှတ်တော်စစ်တပ်နိုင်ငံရေးပါတီတိုင်းဒေသလက်နက်ကိုင်အင်အားစုလူနည်းစုအဖွဲ့တွေစတဲ့အဖွဲ့တွေပေါင်းစုံကကုစလေ900ကျော်တက်ရောက်ခဲ့တဲ့ဒီဆွေးနွေးပွဲမှာအဆိုပြုချက်40ကျော်နဲ့38ချက်ကိုသဘောတူညီခဲ့ကြပါတယ်။ဒါပေမဲ့ပြန်လဲစစ်မြေရေးအတွက်အရေးကြီးတဲ့အချက်၄ချက်ကိုတော့ပြည်လည်မှုမရရှိသေးပါဘူးအဓိကအတားအဆီးတစ်ခုကတော့ပြည်ထောင်စုကခွဲမထွက်ရေးဆိုတဲ့ပြဋ္ဌာန်းချက်ဖြစ်ပါတယ်ဒါကိုလက်မှတ်ရေးထိုးခိုင်းတာဟာအစိုးရကသူတို့အပေါ်ယုံကြည်မှုမရှိလို့ဖြစ်တယ်လို့တိုင်းရင်းသားတွေကရှုမြင်ကြပါတယ်ပူပြီးအပြုသဘောဆောင်တဲ့အသုံးအနှုန်းဖြစ်စေခြင်းကြပါတယ်အစိုးရကတော့ပြည်ထောင်စုကိုတကယ်ချစ်မြတ်နိုးတယ်ဆိုရင်သဘောတူရမှာပဲလို့တင်ခံထားပါတယ်သို့တော်လည်းဒီသဘောကွဲလွဲမှုဟာပင်လုံစိတ်ဓာတ်ကိုမထိခိုက်စေရဘူးလို့နှစ်ဖက်စလုံးကလက်ခံထားကြတာဟာကံကောင်းတဲ့အချက်ဖြစ်ပါတယ်။ဒီခွဲထွက်ရေးကိစ္စဟာပြည်လုံးကျော်ပြည်ရဆဲရေးကိုလက်မခံတာတွစ်ဆုံဆွေးနွေးဖို့ညှင်းဆန်တာနဲ့စာရင်တော့သိအရေးမကြီးဘူးလို့ထင်ရပါတယ်။ပြည်ရဆဲရေးကိုလက်မှတ်ထိုးခြင်းဟာဆွေးနွေးပွဲတက်ရောက်ဖို့လိုအပ်ချက်ဖြစ်ပါတယ်။ UWSA ခေါင်းဆောင်တဲ့အုပ်စုတွေကတော့ဒေါအောင်ဆန်းစုကြည်နဲ့တွစ်ဆုံခဲ့ပေမဲ့ NCA ကိုလက်မှတ်ရေးထိုးဖို့အမတ်ခံချက်မပေးခဲ့ပါဘူး။UWSA ဥဆောင်တဲ့မဟာမိတ်ဖွဲ့ဝင်တို့ဟာအစိုးရနဲ့တိုက်ခိုက်နေကြဆဲဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကလည်းအပြစ်ရဆဲရေးကိုလက်ခံဖို့မှတပါတခြားနည်းလမ်းကိုလက်မခံနိုင်ဘူးလို့အပြသပြောထားပါတယ်။ဒါကြောင့်မြန်မာနိုင်ငံငင်းချင်းရေးလမ်းကြောင်းမှာကြီးမားတဲ့အကွဲအပြဲတွေရှိနေဆဲဖြစ်တယ်လို့ရေးသားထားပါခင်ဗျာ။ပင်လုံမှာသဘောတူညီကြသလားသဘောကွဲရသလားဆိုတဲ့ခေါင်းစဉ်ပါဆောင်းပါးကိုတော့ Frontier မြန်မာမှာညံလှိုင်းလင်းရေးသားထားပါတယ်။အရေးအတွက်နဲ့အနှစ်သာရဘယ်ဟာဖို့အရေးကြီးသလဲ။27ရာစုပင်လုံမှာအတည်ပြုခဲ့တဲ့မူတွေကိုကြည့်မယ်ဆိုရင်အစိုးရဟာအရေးအတွက်ကအရေးကြီးဆုံးလို့ယူဆထားပုံရပါတယ်။38ချက်သဘောတူညီကြကိုဒေါအောင်ဆန်းစုကြည်ကကြီးမားတဲ့ခြေလှမ်းတရားလှမ်းနိုင်ခဲ့တယ်လို့ဆိုပါတယ်။သို့တော်လည်းဒီ38ချက်ထဲမှာတကယ်အနှစ်သာရကနယ်ပါလှပါတယ်။အစိုးရနဲ့စစ်တပ်ဟာတိုင်းရင်းသားတွေအလိုကျအလျှော်ပေးလိုက်လျှော့တယ်လို့လည်းတိုင်းရင်းသားအင်အားစုတွေကယူဆကြမှာမဟုတ်ပါဘူး။ညီလာခံမတိုင်ခင်ကဆွဲဆောင်မှုရှိခဲ့တဲ့ပြည်နယ်နဲ့တိုင်းဒေသကြီးတွေဖွဲ့စည်းပုံအခြေခံဥပဒေတိကျရေးဆွဲခွင့်ပေးမယ်။တိုင်းရင်းသားအလုံးဒန်းတူညီမျှရေးဆိုတဲ့အဆိုပြုချက်တွေဟာလည်းပင်လုံသဘောတူညီချက်တွေအထက်မှာပါမလာပါဘူး။ဒါပြင်လုံခြုံရေးနဲ့ပတ်သက်ပြီးတော့တခုတည်းသောတက်မတော်ထားစီရေးဆိုတဲ့ကိစ္စနဲ့ဆွေးနွေးခဲ့ကြပေမဲ့လည်းသဘောတူညီမှုမရရှိခဲ့သလိုတစုံတရာတိုင်ဝင်ထုတ်ပြန်ညီလည်းမရှိခဲ့ပါဘူး။ပြည်ထောင်စုကခွင့်မထွက်ရေးဆိုတဲ့အဆုံးနှုံးနဲ့ပတ်သက်လို့လည်းသဘောကွက်လက်ခဲ့ကြပါတယ်။ဒီကိစ္စမှာတိုင်းရင်းသားတွေတင်ပြချက်ကိုလည်းလက်မခံခဲ့ကြပါဘူး။ဒီလိုပြည်လည်မှုမရရှိခဲ့တဲ့အချက်တွေအတွက်နောက်6လအကြာမှာဆွေးနွေးမယ်လို့တော့သဘောတူခဲ့ကြကြောင်းရေးသားထားပါတယ်ခင်ဗျာ
။ VOA ရဲ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုသောတာရှင်နားဆင်နေရတာပါခင်ဗျာ။အခုတော့ အမေရိကန်အီဒီယန်တို့အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မနေ့တည်းတင်ပြပေးမယ့် ATM အသုံးကတော့
Tip Iceberg
ဖြစ်ပါတယ်ဆာလုံပေါင်းက TIP Tip ကထိပ်ဖြား OF of ကရဲ့ THE theIceberg iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဝေကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးရဲ့ထိပ်ဖြားပေါ့ကမ္ဘာရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေခဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာပြစ်ချစင်ခံသင်္ဘောကြီးတိုက်တနစ်ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖို့ရုပ်ရှင်ကားကိုချီးပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်။ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမိသဘောလောက်ကိုပဲဆလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပါ
။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမိသဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်။ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကို idiom အသုံးရဘယ်လိုပြောမလဲ
tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာဒေါ်လာလာတန်းတင်ဆက်ပေးနေတာဖြစ်ပါတယ်အခုတော့အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုသားညွန့်ဦးကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါခင်ဗျာကျွန်တော်ဒဲလီလိုက်စီစဉ်အင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်စတင်ပါပြီနိုင်ငံအကြီးအကဲတွေနဲ့သူတို့ရဲ့မူဝါဒတွေအပေါ်မှာလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန်းစစ်ခွင့်ဆိုတာဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတရားဖြစ်ပါတယ်အကြခင်ရပိုင်းတော့ကတော့ဒီမြမတက်မတော်ကိုဝေဖန်ပြီးတဲ့သတင်းအေဒါချုပ်တဦးနဲ့ကလောင်ရှင်တဦးတို့ကိုဆက်သွယ်ပုံမှန်နဲ့ဖမ်းဆီးခဲ့ပါတယ်။ဒါကြောင့်မလို့ဒီမိုကရေစီအသွင်ကူးပြောင်းလာနေတဲ့လက်ရှိမြန်မာနိုင်ငံမှာအခုလိုမျိုးလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘယ်လောက်ထိအာမခံချက်တွေရှိထားပြီလဲ။နောက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟံတားတွေရောဘာတွေကြုံနေရလဲဆိုတာအခုဆွေးနွေးမှာဖြစ်ပါတယ်။ပေါင်းဆွေးနွေးပေးဖို့အဓိကပုဂ္ဂိုလ်၃ရှိပါတယ်။ပထမတူကတော့မြန်မာမီဒီယာကောင်စီကဦးမြင့်ကျော်ဖြစ်ပါတယ်ခင်ဗျ။နောက်တူကတော့လူခွင့်ရှင်နေကြီးဦးရောဘတ်ဆန်အောင်ဖြစ်ပါတယ်။နောက်တူကတော့မောင်ဆောင်ခဖြစ်ပါတယ်ကုဆောင်ခကတော့ဒီဆက်သွေးပုံမှပြင်ဆင်နေပတ်သက်တဲ့သူရနာအဖွဲ့ကအဖွဲ့ဝင်ဖြစ်သလိုပဲသူကိုယ်တိုင်ကလည်းဒီ66ကာကြီးဆက်သွေးပုံမှနဲ့အရေးယူခံခဲ့ရဘူးသူဖြစ်ပါတယ်ခင်ဗျာကျွန်တော်အရင်ဆုံးကိုမြင့်ကျော်ကိုမေးကြပါတယ်ခင်ဗျာဦးမြင့်ကျော်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါခင်ဗျာ
ဦးမြင့်ကျော်ခုနကကျွန်တော်ပြောသလိုပါအခုမကြခင်ရပိုင်းကပဲသတင်းအေဒါချုပ်တူနဲ့ကလောင်ရှင်တူကဆက်သွေးပုံမှနဲ့ဖမ်းခံရတယ်အခုမြန်မာနိုင်ငံကဘာပြောပြောဒီမိုကရေစီနီးရရွေးချယ်တင်မြောက်တဲ့အစိုးရတရားလဲတက်လာတယ်အခုလိုအနေထားမျိုးမှာလွတ်လပ်စွာဝေဖန်ပြောဆိုခွင့်နဲ့ပတ်သက်လို့ဒါကဘယ်လောက်ထိထိခိုက်လာနိုင်လဲဘယ်လောက်ထိလွတ်လပ်စွာပြောဆိုခွင့်အပေါ်မှာလက်ရှိအနေထားမှာအာမခံချက်တွေရှိနေပြီလဲကိုမြင့်ကျော်ရဲ့စိုးရင်ချက်လေးအရင်လိုပြောပြပါလား
အ
ကြောက်တရားကိုဖြစ်စေတာပေါ့နော်ဆိုတော့အဲ့ဒီအကြောက်တရားကတစုံတရားဝေဖန်မှုအတွက်အားလုံးကနှုတ်ဆွန့်စွားမဲ့သဘောရှိတယ်ဟိုအခုတစ်ယောက်ကဒီအားလုံးကတော့အဲ့ဒီကိစ္စမျိုးမဟုတ်ပေမဲ့လို့တချို့သောဟာတွေကဒီဝေဖန်တဲ့ကိစ္စမျိုးတွေနဲ့တွားဆက်နွယ်နေတော့အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကလက်လက်ဆော့ထုတ်ဖို့ပြောဆိုခွင့်အတွက်စိုးရိမ်လာတဲ့သဘောရှိတဲ့သဘောမျိုးဖြစ်တယ်အဲ့ဒါကြောင့်လေဒီဟိုလာတန်ကြာကလေးကဒီပုံမှန်ကိုပြင်ဆင်သင့်တယ်ဆိုတဲ့ဟာကိုဟိုတောက်လျှောက်ပြောလာတာပေါ့နော်အခုကတော့တစ်ခုပြီးတစ်ခုဟိုဆင့်ကဆင့်ကဖြစ်လာတော့ပို့ပြီးတော့စိုးရိမ်တွေဖြစ်လာတဲ့အနေထားဖြစ်လာ
ဟုတ်ခင်ဗျာကျွန်တော်ရှင်းနေဥရောပဆန်အောင်ဖိတ်ခေါ်ချင်ပါတယ်ဥရောပဆန်အောင်ကျွန်တော်အရင်ဆုံးမေးချင်တာကတော့လူလတ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အာမခံထားတဲ့ဥပဒေတွေပါဖွဲ့စည်းပုံမှာတော့ထည့်ထားတယ်ဒါပေမဲ့အခုလိုမျိုးလူလတ်စွာပြောဆိုဝေဖန်မှုကိုကန့်တတ်တဲ့ဥပဒေလည်းရှိတော့သူ့ကိုပြန်ပြီးတော့ override လုပ်နိုင်မယ်ဥပဒေတွေပါလေမရှိဘူးလားခင်ဗျာဘယ်လောက်ထိလူလတ်စွာပြောဆိုခွင့်ကိုအာမခံနိုင်တဲ့အခြေအနေရှိလဲ
လူလတ်စွာပြောဆိုခွင့်ကိုအာမခံနိုင်တဲ့ဥပဒေကစာအုပ်ထဲမှာတော့ရှိလက်တွေ့နေပယ်မှာမရှိဘူးလက်တွေ့နေပယ်မှာဒီ66ကားကြီးကလွလဆွာပြောဆိုခွင့်ရေးသားခွင့်ဟလာသူကိုယူဆခွင့်နေအားလုံးကိုတင်တလာဖုံးစီတဲ့ဥပဒေဖြစ်နေတယ်အဲ့တော့ကိုတလုံးကတော့ထုတ်လိုက်တာပဲနိုင်ငံသားတွေရဲ့ပုဂ္ဂလိကလုံခြုံမှုပစ္စည်းဥစ္စာလုံခြုံမှုစသည်ဖြင့်အကာအကွယ်ပြုတဲ့ဥပဒေတော့ထွက်လာတယ်ဒါပေမဲ့အဲ့ဒီဥပဒေကအသက်မဝင်ဘူးအဲ့ဒီအသက်မဝင်တဲ့အခါကျတော့66ကားကြီးရဲ့အောက်မှာပြားပြားမောက်နေရတဲ့ပြည်သူတွေရဲ့ဘဝကခေါင်းမဖော်နိုင်အောင်ဆက်ဖြစ်နေရတယ
်။လက်ရှိဖွဲ့စည်းပုံမှာလည်းလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတာကိုပေးထားတယ်။အဲ့တော့တကယ်မူရင်းပင်မဖြစ်နေတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပါရတဲ့သားနဲ့ဒီဥပဒေတွေကဒီဥပဒေတွေအပေါ်မှာပြန်ပြီး override မလုပ်နိုင်ဘူးလား
။လွတ်လပ်စွာပြည်သူယူဆပိုင်ခွင့်ရှိတယ်ဆိုတဲ့ဟလာပုံမှန်354နဲ့တက်ဆိုင်တဲ့ကိစ္စလူ့ကိုယ်ကြီးညာစရာအပိုက်19နဲ့တက်ဆိုင်တဲ့ကိစ္စဒီလိုအားတွေကိုထိခိုက်အောင်လှုပ်လာခဲ့တဲ့ဆွဲဆိုမှုတွေကိုရာဇကြီးဥပဒေပုံမှန်130ကကြီးနဲ့တွန်းလိုက်ရင်တော့ရတယ်သို့သောတရားစီရင်စနစ်ကလည်းပဲမလွတ်လပ်တဲ့တရားစီရင်နဲ့ရိမ့်ရိုင်နေတဲ့တရားစီရင်ပုံတံဖြစ်နေတော့ဒီလူ့အခွင့်အရေးကဘယ်လိုမှမရရှိနိုင်ဘူးထုံးတောက်မလာနိုင်ဘူးဆက်လက်ပြီးတော့မှောင်နေအောင်ပါပဲလို့ပြောခြင်းတယ
်ဟုတ်ကဲ့ကဲ့ကျွန်တော်အဲ့မှာတစ်ချက်ထပ်မေးခြင်းပါလေ66ကာကြီးပြင်ဆင်ရင်းနဲ့ပတ်သက်လို့လွတ်တော်ထဲမှာလဲဆွနေနေကြပြီဒါပေမဲ့ခဏချင်းတိဖြစ်မလာသေးဘူးအဲ့တော့တစ်ဖက်လှည့်ပြီးတော့ဥမာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးလို့ဘာတွေကနေပြီးတော့ဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုတဲ့ဟာမျိုးတော့တွားလို့မရနိုင်ကြဘူးလား
ဒီဥပဒေစတင်ပြတ်တန်းဆွနေလာတဲ့ကူကအကြီးချင်းတိတ်မပြေဝတဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့ရှင်ဆွေးနေပြီးတော့ဗိုလ်သိန်းဆိုင်အစိုးရဟိုကာကွယ်ဖို့အတွက်ဒီဥပဒေကိုအဓိကထားဆွဲလာတာအခုအဲ့ဒီဥပဒေပြင်ဆင်ရင်းနဲ့ပတ်သက်ရင်ဖွဲ့စည်းပုံအခြေခံဥပဒေကုံရုံးကိုတင်ဖို့ဆိုတာကကျွန်တော်တို့အရသားတွေကကိုယ့်ဘာကိုတင်လို့မရဘူးလွတ်တော်ကိုယ်စားလှယ်တွေကဥဆောင်ပြီးတော့လုပ်ပေးရမှာအခုလွတ်တော်ကလည်းအခုချိန်ဒီတော်အကောင့်တွေပေါ်ဆော်ရတာမရှိသေးတဲ့အချိန်ကြာမှာပဲအမှုတွေကတိုးပွားလာတယ်ပြည်ပလောကမှာလည်းနိုင်ငံရေးလောကတရားရေးလောကလူမှုလောကလောကအလုံးမှာပွက်လောညံနေပြီအဲ့တော့ပြည်သူအသံကိုနားထောင်မဲ့လွတ်တော်ကစောင့်ဖို့နဲ့အညီတော်အမြန်ဆုံးလုပ်ပေးသည်မဟုတ်ရင်ဒီဥပဒေဟာလက်စားချေရေးဥပဒေ revenge law အဖြစ်နဲ့ပြည်သူကမြင်နေတယ်လူတယောက်ကိုအမြင်ကြိုက်ရင်အချုပ်ထဲတိုးပို့လို့ရတာ66ကားကြီးတာမန်ပုံမှန်900နဲ့မစွဲတော့ဘူးဒီဥပဒေရဲ့စိုးကျိုးတရားကအချင်းချင်းချေအေးလို့ရုပ်သိမ်းမယ်ဆိုရင်တောင်တရားသူကြီးကသူ့သဘောနဲ့သူရာဇဝတ်ကျင့်သုံးဥတွေပုံမှန်494အရာခွင့်ပြုလို့မရဘူးစက်သွေးရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်ကိုယူရတယ်အဲ့တော့ဒါကဥပဒေမှာမပါဘဲနဲ့ဒီတရားသူကြီးရဲ့လုပ်ပိုင်ခွင့်အာဏာကိုချုပ်ကန်ထိန်းချုပ်လိုက်တာဖြစ်နေတော့ကျွန်တော်လိုက်ခဲ့တဲ့တာဂီတာအမှုမှာလင်မယားပါကွဲပါနေရောဗျာ၄လလောက်ကြာပါလို့အဲ့တော့ဒီဥပဒေက ဘယ်လိုပဲကြည့်ကြည့်เนาะပါပါတိလည်းဒါပဲအတုံးလိုက်ကြီးလည်းဒါပဲဆိုတော့ဆရာကြီးတကယ်ပြည်ရဲ့သကလုံးကိုတုံးလိုက်ရင်တော့မစင်တော့လို့ပြင်တယ်ဟု
တ်ကဲ
့ဒါကြောင့်မလို့ဒါကိုအမြန်ဆုံးစေချောပြင်ပါလေလို့ကျွန်တော်တို့အကြံပြုတောင်းဆိုနေတာ
ဟုတ်ကဲ့ဦးမြကျော်ဦးရောဘတ်ဆန်ကိုဒီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ကုဆောင်ခကိုတခါတည်းဖိတ်ကျင်းပါလေကုဆောင်ခကြားပါလားခင်ဗျာဟုတ်ကဲ့ကုဆောင်ခလက်ရှိအဖြစ်ဒီဆက်သွေးပုံမှန်ပြင်ဆင်ရေးနဲ့ပတ်သက်လို့သူရနာအဖွဲ့မှာလည်းပါတယ်ပြင်ဆင်ရေးကိုလှုပ်လှုပ်နေတဲ့ကော်မတီမှာလည်းပါတယ်အဲ့တော့အခုအနေထားကလှုပ်တော့လှုပ်နေကြရပဲပြင်ဆင်မှုအတွက်ဖြတ်သိမ်းမှုအတွက်တက်ကြွလှုပ်ရှားသူတွေကိုအမတ်တွေရောပြောကြဆိုကြဆွေးနွေးနေတယ်ဘာကြောင့်အခုတည်းလက်တွေ့ဖြစ်မလာသေးရလဲဘလို့အခက်အခဲတွေရှိနေလဲခင်ဗျာ
ဒီစဉ်းစားနေပါပဲဒီဒီပုံမှန်ကဒီလွတ်တော်ဘက်ကနေပြီးတော့ဟိုပြင်ရင်တဲ့ပုံစံမျိုးမတွေ့ရဘူး။ဘာလို့ဆိုဒီပုံမှန်ကဒီစစ်တပ်နဲ့လေဆန္ဒပြလို့ဒီဟိုကြီးလို့ကြာမလို့ညှိနှိုင်းဆောင်ရွက်ကြာမလို့တကယ်ဒီလက်ရှိကျွန်တော်တို့ဒီလွတ်တော်ထဲမှာဒီ majority ဖြစ်နေတဲ့ NLD ပါတီဝင်တွေပြင်ရင် NLD ကနေပြီးပြင်ကျင်နေဆိုရင်ချက်ချင်းပြင်လို့ရတဲ့ပုံမှန်တစ်ခုဖြစ်တယ်။ဆိုတော့ဒီပုံမှန်ပြင်နိုင်ခြင်းမပြင်နိုင်ခြင်းဟာဟို NLD မှာပဲတာဝန်ရှိတယ်လို့ကျွန်တော်ယူဆတယ်။ဆိုတော့အဲ့ဒီဟာပြင်ခြင်းမပြင်ခြင်းကလည်းဒိုးနယ်ပဲဆိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်ဗျ
။ဟုတ်ကဲ့ကျွန်တော်အဲ့မှာတစ်ဆက်တည်းမေးချင်ပါလေအာနာရ NLD ပါတီထဲမှာလည်းဒါနဲ့ပတ်သက်လို့သဘောထားကွဲလွဲနေမှုတွေရှိတယ်ဆိုတဲ့သတင်းတွေကျွန်တော်တို့လည်းလုတ်ထားတာရှိပါတယ်သတင်းတွေရပါတယ်ဥမာဆိုလို့ရှိရင်အတွင်းမှုဖွဲ့ကဥညံဝတ်ဆိုရင်ဒါကိုဒီဥပဒေအရမရှိသင့်ဘူးဆိုတာမလိုလားဘူးဆိုတာပြောထားပါတယ်အာနာရပါတီထဲမှာကဘယ်လောက်ထိရိုက်ခတ်မှုရိုက်ခတ်နေတာတွေ့ရလဲနောက်တစ်ခုအာနာရပါတီလုတ်နေတဲ့နိုင်ငံရေးပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိပါလဲ
ဟိုလွတ်တော်အမတ်တွေဆိုရဲလက်ရှိအခြေအနေအရဆိုရင်ဒီဟိုအဒီအပေါ်ကအထိတ်တိုင်းကောင်းဆောင်နေရေးအခြေအနေကြည့်ပြီးတော့ပဲသူတို့တွားနေတာသူတို့ပုံသူတို့ရဲ့ဟိုဟိုလုပ်ချင်တဲ့အဆိုတွေလည်းပြင်လို့မရဘူး။ဘာလို့လဲဆိုတော့ဒါဥပမာလည်းရှိပါတယ်။အဲပြီးခဲ့တဲ့ကာလတွေတုန်းကဒီဥပဒေနဲ့ပတ်သက်ပြီးတော့အဆိုတင်ပြမှုလုပ်ခဲ့တဲ့အမတ်တယောက်ရှိရဲ့ဒါနဲ့အဲ့ဒီဟာကိုဒီပါတီတွင်းမှာရှိတဲ့ဒီစင်စာဖွဲ့ကနေဖျက်ချခဲ့တာလေကျွန်တော်တို့ဟိုတွေ့ပြခဲ့ရတာရှိတယ်ပေါ့။ဆိုတော့အဓိကကတော့ဟိုရိုက်ခတ်မှုရှိနိုင်တယ်ဆိုတော့အဲ့ဒီမှာမှဒီဟိုဒီပါတီတွင်းမှာရှိတဲ့ဒီပြင်မဲ့ပြင်မဲ့ပြင်မဲ့မဖြစ်နိုင်ဘူးဆိုတော့အဖွဲ့ကနိုင်ရင်တော့အပူများတယ်ဆိုတော့ဒီဥတွေဟာဟိုပြင်ုံမဲ့ပြင်ပြီးတော့ကျွန်တော်ဟိုဒီ60ကကြီးကိုဖြတ်တာမျိုးတော့ရှိလာနေမှာမဟုတ်ဘူးတကယ်လို့60ကကြီးကိုဖြတ်မယ်ဆိုပြီးတော့ဒီကျွန်တော်တို့ဒီဟိုပါတီမှာရှိတဲ့ဒုက္ခကောင်းဆောင်တွေကအဲ့လိုနားလေသဘောပေါက်သွားရင်တော့ဒါကြီးကဖြတ်လိုက်နိုင်တယ်လို့ကျွန်တော်ထင်နေကြဟု
တ်တယ်ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်သရော့ရှင်ချိုးကသူတို့ရဲ့အမြင်သဘောထားပြီးပို့ထားတာရှိပါလေအရင်ဆုံးဦးကျော်လင်းရဲ့အတန်ဖိုင်ကိုကျွန်တော်နားဆင်ကြည့်အောင်ပါ
အစိုးရရဲ့အားနည်းချက်တွေကိုထောက်ပြရေးသားကြတဲ့မီဒီယာနဲ့လူပုဂ္ဂိုလ်တွေကိုနှိပ်ကွပ်တဲ့66ကားကြီးကိုအတီးပြုတ်ခဲ့တာကအာဏာရှင်အစိုးရနဲ့ဆက်ဆက်ပတ်သက်နေတဲ့လူတွေသာဖြစ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်ဒီမိုကရေစီစစ်စစ်လိုချင်သူတွေကသဘောမကျခဲ့တာတော့အမှန်ပါဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရလာတဲ့အချိန်လွတ်တော်မှာဒီဥပဒေကိုအလင်းမြန်ဖျက်သိမ်းဒါမှမဟုတ်ပြင်ဆင်လိုက်မယ်လို့ပြည်သူလူထုကမျှော်လင့်ခဲ့ကြပေမဲ့လွတ်တော်ကတိတိယောက်ယောက်မဆောင်ရွက်တာကတော့မေးခွန်းထုတ်เสียပါကိုကိုနှိကုတ်ခဲ့တဲ့ဥပဒေကိုကိုအာနာရလာတဲ့အချိန်မှာဆက်လက်ကျင့်သုံးနေတာကအာနာမရခင်ကတမျိုးအာနာရလာတော့တမျိုးလို့ထင်မှတ်เสียပါအကြောင်းကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးကြံ့ကြာနေတာကိုနားလည်ပေးလို့ရပေမဲ့မီဒီယာနဲ့ပြည်သူလူထုကိုဆက်လက်ဖိနှိပ်နေတဲ့ဒီလိုပြင်ဆင်လို့ရနိုင်တဲ့ဥပဒေမျိုးကိုပြင်ဆင်ဖို့မကြိုးစားတာကိုတော့မီဒီယာလောကသားတွေအပါအဝင်လူမှုကွန်ရက်မီဒီယာကိုသုံးစွဲနေကြပြီဖြစ်တဲ့ပြည်သူလူထုကအားမလို့အားမရဖြစ်နေတာတော့အမှန်ပါအစိုးရကိုဤမျိုးမျိုးနဲ့ထောက်ပြဝေဖန်မှုတွေကိုသဘောထားကြီးစွာနဲ့လက်ခံဖို့ခက်ခဲနေသေးရင်စစ်အစိုးရတွေနဲ့ဘာမှမထူးခြားဘူးလို့ပဲအများကမှတ်ယူနိုင်ပါတယ်။ဒီမိုကရေစီစနစ်ဟာဆက်ဆက်ထိမခံတဲ့အာဏာရှင်စနစ်နဲ့အသွင်သဏ္ဍာန်ရောအနှစ်သာရပါမတူတာမို့ဒီမိုကရေစီစနစ်ကိုဖြောင်းဖြောင်းတန်းတန်းသွားဖို့ဆိုရင်ဘယ်လိုဝေဖန်မှုမျိုးကိုမဆိုခံနိုင်ရည်ရှိပြရမှာပါ။အစိုးရကိုတက်တက်ညာညာဝေဖန်မှုပြုရရင်တော့စံချိန်မီတဲ့ဒီမိုကရေစီအစိုးရမျိုးမဖြစ်အောင်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအကြောင်းကြောင်းတွေကိုငဲ့နေရလို့ကြံ့ကြာနေတာလားအစိုးရပုံရိပ်ကိုထိခိုက်သွားမှာမလို့အပက်စိုးရိမ်နေသလားမေးခွန်းထုတ်ကြတော့မှာပါဗျာ
ဒါကတော့ဥကျော်လင်းသူ့ရဲ့အမြင်ကိုကျွန်တော်တို့ပေးပို့ထားတာဖြစ်ပါတယ်နောက်တစ်ယောက်ကတော့မောင်ဝင်းဟန်အင်းလီလွယ်ကော်မြို့ကဆူပြီးတော့စာနဲ့ပေးပို့ထားပါတယ်ကိုအောင်လင်းကြီးအဲ့ဒါလေးဖတ်ပြပြီးပါအောင
်ဟုတ်ကဲ့ပါသူစာတော်တော်လေးရှိပါတယ်ကျွန်တော်လူရင်းကိုကောင်းတော့ဖတ်လိုက်ပါမယ်မမကြီးမလွတ်လပ်စာရေးသားပြောဆိုခွင့်တင်စာလွတ်လပ်ခွင့်ဆုံးရှုံးနေတာကတော့ရာစုနှစ်ထောက်ဝမကရှိနေခဲ့ပါပြီဒီအခုဆိုရင်တော့ဒီမိုကရေစီခေတ်လို့ပြောနေတဲ့ဗမာပြည်မှာအရေးသားနဲ့ဖော်ပြကန့်သတ်ထားတာမျိုးမရှိပေမဲ့အချို့သောအဖွဲ့အစည်းလူပုဂ္ဂိုလ်စတွေကိုဝေဖန်ရေးသားပြောဆိုမရင်မရှိရှိရမရရရဥပဒေပုံမှန်တွေနဲ့ဖမ်းဆီးအကျဉ်းချထားရမယ်ဆိုတဲ့အလေးထားအမူအကျင့်တွေရှိနေတယ်လို့ပြောမယ်ဆိုရင်ပြောလို့ရမယ်ထင်ပါတယ်။ဒါပေမဲ့ဒီလိုအဖွဲ့အစည်းလူပုဂ္ဂိုလ်တွေရဲ့အလို့ကြလှုပ်ဆောင်ပေးနေတဲ့အဖွဲ့အစည်းပုဂ္ဂိုလ်တွေကြတော့ကျင့်ဝတ်နဲ့မညီတဲ့အပြောဆိုအရေးသားဥပဒေနဲ့မလွတ်ကင်းတဲ့အပြောဆိုအရေးသားဝေဖန်မှုတွေကိုတော့အရင်မြူလာတွေတွေးနေရပါတယ်။ ကျင့်ဝတ်တိတ်ခါမဲ့ပြီးရုံရင်းကျန်တဲ့နဲ့စကားတွေနဲ့ပုဂ္ဂိုလ်ရေးတက်ခိုက်ပြောဆိုတာမျိုးဥပဒေနဲ့မလုတ်ကင်းတဲ့လူသတ်မှုကိုပျော်မြောင်တင်းတင်းအားပေးအားမြောက်ပြုနေတာမျိုးလှုပ်ဆောင်နေတဲ့လူပုဂ္ဂိုလ်ယဟန်ပုဂ္ဂိုလ်စားတွေကိုတော့အရင်မြူတာမျိုးတွေရှိနေပါတယ်ဒါတွေဟာဒီမိုကရေစီနိုင်ငံဒီမှာမရှိသင့်ဘူးလို့ထင်ပါတယ်တဲ့ဆိုလိုတာကတော့မမကြီးမလွတ်လပ်စွာရေးသားပြောဆိုခွင့်ဒဲစာလွတ်လပ်ခွင့်ဆိုတာလောက်ပိုင်ခွင့်တနည်းအားဖြင့်အာဏာပိုင်တွေရဲ့စိတ်နေစိတ်ထားနဲ့ဆိုင်နေရလို့ထင်ပါတယ်ဆိုပြီးသူကရေးထားပါတယ
်ဟုတ်ကဲ့ကောင်းလင်းကိုကျေးဇူးပါပဲကျွန်တော်တို့ခုနကဥကြော်လင်းပြောသွားတာကတော့လက်ရှိဒီဥပဒေနဲ့ပတ်သက်လို့လက်မခံတဲ့သဘောပါဒါပေမဲ့မောင်ဝင်းကပြောသွားတဲ့အခါမှာဒီပုဂ္ဂိုလ်ကြီးတက်ခိုက်မှုဆိုတဲ့ကိစ္စမျိုးတွေပါလာတယ်ကျွန်တော်ဥရောဘတ်ဆန်အောင်မေးချင်ပါတယ်ခင်ဗျာဥရောဘတ်ဆန်အောင်အာခုတကဒီကိစ္စမျိုးနဲ့ပတ်သက်လို့ NLD ကဥဝင်းထိန်ကိုယ်တိုင်ကလည်းပြောဦးတယ်ပုတ်ခွေတက်ခိုက်မှုတွေရှိတဲ့ဓာမျိုးဟာမျိုးကိုအရေးယူဖို့ဆိုတဲ့ဥပဒေတရားရှိတဲ့နဲ့အဲဒါကြောင့်လို့ပြင်မယ်ဆိုတဲ့ line မျိုးကိုပြောသွားတယ်အဲ့တော့ဒီ66ကနဲ့ပုတ်ခွေတက်ခိုက်မှုနဲ့ကဘယ်လိုမျိုးပတ်သက်နိုင်လဲအဲ့ဒါကထားတင်လားပြင်တင်လားဘယ်လိုကူရောဘတ်ဆောင်ရဲ့အမြင်သိချင်ပါလဲ
ကျွန်တော်အမြင်ကတော့ပုတ်ခွေတက်ခိုက်မှုဆိုတဲ့နေရာမှာဆဲတာဆိုတာဟလာကိုယ်ကစားရဲမှာပါသူပေါ့လူတတ်တာကိုချီးကျူးတာအမုန်းတရားကိုဖြန့်ချီတာအဲ့လိုမျိုးဆိုရင်တော့လက်ခံပါလေဒါပေမဲ့လက်ခံပြီးတိုင်အောင်ရဲစက်ကြီးမှာအဲ့ဒီအတွက်ဥပဒေပုံမှန်တွေရှိနေတယ်အဲ့ဒီရဲစက်ကြီးကိုမတွားဘဲနဲ့ဒီအင်ဗဒါမကိုပါကောမလဲရှိအပေါင်းနဲ့တွေ့နေတဲ့ဥပဒေကိုပဲအသက်တွင်းထားမယ်ဆိုတာကြီးကတော့လုံးဝလက်မခံနိုင်ပါဘူး။ဒါကဥပဒေသမားတွေအကုန်ကြည့်ပါလေ။ဒီဥပဒေကကမကမကြည့်နေတယ်။ရှင်းတော့မညီညွတ်ဘူး။နောက်ကျင်းသုံးတဲ့နေရာမှာလေတရားရုံးကြီးကလာသမျှကိုငါတို့တာဝန်ကထောင်ချပြရမယ်ဆိုတဲ့လွဲမားတဲ့ခံယူချက်နဲ့အပေါင်းလုံးထောင်ကြတယ်တယောက်မှမလုပ်ဘူးအဲ့တော့ဥပဒေပုံမှန်တစ်ခုမှလွတ်တာရောမရှိနိုင်ဘူးဒါဟု
တ်ကဲ့
နော်ကြတာယူပဲဆိုရင်တော့အဲ့ဒီဥပဒေမှားနေပြီလို့ပဲပြောရမှာ
ဟုတ်ကဲ့ကျွန်တော်အချိန်လည်းမရတော့ဘူးခင်ဗျာတမနစ်လောက်ပဲရတော့ကျွန်တော်ကွန်မြူကြော်မေးချင်ပါလေအခုလိုအချိန်နေမျိုးမီဒီယာတွေလည်းကြုံနေရတဲ့အချိန်မျိုးမှာမြန်မာမီဒီယာကောင်စီအနေနဲ့ဒီဥပဒေနဲ့ပတ်သက်လို့တစုံတရာရေးယူဖို့အဲကင်တွယ်ဖို့ဖြည့်ရှင်းဖို့အတွက်ကိုဘာများစီစဉ်ထားရရှိပါလဲခင်ဗျာ
ဟုတ်ကောင်းစီနေနေကတော့ဒီလွတ်တော်ကကော်မတီတွေနဲ့တော့တိုက်ရိုက်ဟိုတွေးဆုံတာမျိုးမရှိသေးဘူးเนาะအခုချိန်ကြီးမှာဒီဇိုအပ်တဲ့လက်ထက်မှာဒါပေမဲ့ဟိုအထူးဥပဒေနဲ့အထူးကိစ္စအများကော်မရှင်နဲ့တော့တခြားတော့တွေးဆုံတဲ့အခါမှာဒီ66ဓာတ်ကြီးကိစ္စကိုလည်းဟိုကျွန်တော်တို့ကစိုးရိမ်တဲ့အကြောင်းကိုပြောတာဒီဟာကိုပြင်ဆင်ဖို့အတွက်ပြောဆိုရတာရှိတယ်သူတို့ကလည်းစိတ်ဝင်စားပါတယ်လို့တော့ပြောတယ်ဒါပေမဲ့အဲ့ဒီဟာရဲ
့
အကျိုးသက်ရောက်မှုကလွတ်တော်ပေါ်မှာဘယ်လောက်ရောက်လဲဆိုတာကျွန်တော်တို့တော့အကြည့်ကြမသိနိုင်ဘူးပေါ့နော်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အချိန်လေးစစ်သွားလို့ပါအခုပါဝင်ဆွေးနွေးပေးကြတဲ့ဥမြင့်ကျော်ဥရောဘတ်ဆောင်အောင်ကိုဆောင်ခအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒါရိုက်ဒီလိုက်ရှိပြီဒီမှာကျန်တာကိုပြပ
ါကုသညူဆွေးနွေးတင်ဆက်သွားတဲ့အင်္ဂါညဗီဝေးဒါရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဗီဝေးအမေရိကန်တန်ကအစီအစဉ်နေဆက်ပြီးတင်ဆက်နေပါတယ
American အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါရမယ်ခင်ဗျာ
အကြမ်းဖက်မှုကျူးလွန်သူတွေကိုထိုက်တဲ့နဲ့အပြစ်ဒဏ်ပေးဖို့အတွက်လိုအပ်နေတယ်လို့ Britain နိုင်ငံ Manchester အားကစားတွေကလူအများပြားတိုက်ဆုံးခဲ့တဲ့ဘုံပေါက်ကွဲမှုအပြီး London ကိုရောက်သွားတဲ့ American နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောကြားခဲ့ပါတယ်မဟာမိတ်တွေနဲ့မိတ်ဆွေတငယ်ချင်းတွေဝမ်းနဲ့ပူဆွေးနေကြခြင်းမှာပဲကျွန်ုပ်တို့အားလုံးရဲ့နှလုံးသားတွေထဲမှာတော့တရားမျှတမှုရှိဖို့တောင့်တချက်တွေနဲ့လောင်မြိုက်နေပါတယ်လို့ Mr. Tillerson ကပြောပါတယ်အကြမ်းဖက်သမားတွေနဲ့အစွန်းရောက်တွေကိုနှင်ထုတ်မယ်လို့သမ္မတ Trump ပြောခဲ့တယ်လို့ပဲဒီအစွန်းရောက်သမားတွေကိုကျွန်တော်တို့ရဲ့အတိုင်းဝန်းထဲကနေနှင်ထုတ်ပြရမှာဖြစ်တယ်လို့ဒီအစွန်းရောက်သမားတွေကိုခိုးလုံခွင့်ပေးထားတဲ့နိုင်ငံတွေထဲမှာသာမကကမ္ဘာမြေပြင်ပေါ်ကနေပါနှင်ထုတ်ပြရမယ်လို့လည်းပြောပါတယ် ICE တွေးကြအဖွဲ့ကကလင်းငယ်တွေအပြစ်ရှိနေတဲ့ဂျီတဖျော်ပြပွဲကိုပြတ်မှတ်ထားဖို့ဆုံးဖြတ်တာကိုကြည့်ရင်သူတို့ရဲ့ရည်ရွယ်ချက်ဟာဖျားသခင်ရဲ့အလိုတော်တိုင်းမဟုတ်တာကိုပြနေပါတယ်လို့လည်းဝန်ကြီးတလဆန်ကပြောပါတယ်။ ISIS တွဲကြအဖွဲ့ကိုနှိမ်နင်းဖို့အတွက်ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်ထဲမှာတော့ကျွန်တော်တို့ဟာလူသားအလုံးရဲ့ယုံကြည်မှုတွေအတွက်အထူးသဖြင့်အခုလို IS တွေကိုခြေမုံးရမှာပါဝင်ပူးပေါင်းခဲ့တဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကနိုင်ငံသားတွေအတွက်ဝမ်းမြောက်ဝမ်းသာအကူအညီပေးဖို့ဖြစ်ပါတယ်လို့လည်းပြောပါတယ်ခရီးရန်ဖျားကျောင်းတိုင်းကခရီးရန်ဖုံးတော်ကြီးအားလုံး Jew Pia Jang Danga, Jew Pongi Adone, Believer Jang Danga, Muslim Pia Hose, Alo Nine, Akulo Tekai Murigo, Losang Nidurine, Drogo Kuni Pedu, Alongo Yo, Nama, Dilomu Tekai Murig, Losang Bodre, Senzadu, Alongova, Lemma Canve, Apitan, Shongchapole, Panja Kebari. Tabian, Simibema, I sit to draw a puego, Chemon Nambo Dre, Pimin Tanan, Josama, Pijon, Napio Body, Gabatuanga, three, Queen of Query, a good old Loshan, Losan, Nazan, Machine only, Pay Sharp Yama, Pijon, Pio Body, Druga, Pissy, Pay a jump, Poe Sigab, Pissy, a jump, Pemuri, Pianboala only, a Montiari, Pianboa, Lura Gugu, Loquano, Biromam, Hode, Pian, three, Lose Susan Woodre, Josa Murray, Dike Woodre, Josa Murray Dre, Maybe Mayo, Computer Online Maba, Dazi Mapia Bari, Lule Pio Bari, Akulo, Tego, One Edge Gwenny, Chemuma, American Gat, Britain Pizurine, Tatare Yeti Mapsetalo, Islam Sonya Dune, A Champa Wada, Chemuin, but the B, Berungane, Mamma Duang, A Pisha Woodre, Josa Mapija, Grip you Bari Lu, Nanganjai Wingi, Rex Tiller Sanga.
Megan Soya at the bottom, you need to go to the Pibavi.
Who nothing Garagaro, Megan Soya at the bottom, you need a pibi, view a album hojan, TC Abarakna. View any two ring at a season, we net Patello, Weaver, Champies are Renee too. Thorashini, nothing to read, did the chain, town sojin, so you know, email Lisaga. Permis at voanews.com Chibare. Sarega to send Setue Gene Swin or Lisaga VOA Myamawai season to send. Sarita Mashiang Azanga Yangon Saraji Chibare. Digne Nyani Chonai Granny Kunai Titolume VOA season ago. Linumita Sachao Saku Nasang Aruani Payunasima. Akuro the Dien Jinjogo Masu Myamonga Piopiama Chibare.
ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကရနော်ထရဒမ်ဖျားရှိခိုးကျောင်းမှာရဲရရှိတယောက်ကိုတူးနဲ့အင်္ဂါနေ့ကတိုက်ခိုက်ခဲ့သူဟာဆီးရီးယားအတွက်လှုပ်တာလို့ဟစ်ကြွေးခဲ့ကြောင်းပြင်သစ်ပြည်ရဲ့ဝင်ကြီးကပြောကြားခဲ့ပါတယ်။တိုက်ခိုက်သူစီမှာတွေ့ရတဲ့မှတ်ပုံတင်ကပြအရအဲ့ဒီသူဟာအယ်ဂျီးရီးယားလူမျိုးចောင်းသားတယောက်ဖြစ်တယ်လို့ဝင်ကြီးကသတင်းထုတ်တွေကိုပြောပါတယ်။ကမ္ တွက်နိုင်ငံတဝန်း10မိနစ်ညှိနှိုင်းခဲ့ကြပါတယ်။စစ်စုပေါင်း9ယောက်သေဆုံးပြီးတော့ဒီ90ကျော်ဒဏ်ရာရစေခဲ့တဲ့တိုက်ခိုက်မှုကိုလုပ်ခဲ့သူတတိယတယောက်နာမည်ကိုလည်းလန်ဒန်မြို့တော်ရဲကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီသူဟာမော်ရိုကိုနယ်ပွားအီတလီလူမျိုးအသက်22နှစ်အရွယ်ယူဆက်ဇက်ကဘာဖြစ်တယ်လို့စုံစမ်းသူတွေကယုံကြည်ထားကြောင်းရဲကပြောပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအနေနဲ့လိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေမလုပ်ရင်အမေရိကန်အစိုးရအနေနဲ့ကောင်စီအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်မယ်လို့အမေရိကန်တန်အမတ်ကြီးနီကီဟေလီကသတိပေးလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ထဲမှလူ့ခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေကိုပါဝင်ခွင့်မပေးသင့်ဘူးလို့တန်အမတ်ကြီးဟေလီကပြောကြားခဲ့ပါတယ်။တခါဒီကနေဒါနိုင်ငံအော်တဝါမြို့တော်မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းဆူဂျီဟာဒီကနေ့မေလ9ရက်နေ့မှာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တွေ့ဆုံမှာဖြစ်ပါတယ်။တိုရန်တိုမြို့ကနေပြီးအော်တဝါမြို့တော်ကိုအင်္ဂါနေ့ကရောက်ရှိခဲ့တဲ့ဒေါက်ဆန်းဆူဂျီဟာနေ့လယ်ပိုင်းမှာမြန်မာတပ်အမတ်ကြီးနေအိမ်မှာတန်ယုံဝန်ထမ်းမိသားစုတွေနဲ့တွေ့ဆုံခဲ့ပါတယ်။တန်ယုံအနေနဲ့ဒီမြန်မာကနေဒါနှစ်နိုင်ငံချစ်ကြည်ရေးပုံမတိုးတက်ခိုင်မြဲစေမယ့်နည်းလမ်းတွေရှာဖွေဆောင်ရွက်ရေးကနေဒါနိုင်ငံရောက်မြန်မာပြည်သူတွေရဲ့အကျိုးကိုကာကွယ်ဆောင်ရှောက်ရေးတွေလုပ်ဖို့အတွက်ဒေါက်ဆန်းဆူဂျီကမှာကြားခဲ့တယ်လို့ဒီနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။အော်တဝါမှာရောက်နေစဉ်အတွင်းမှာမြန်မာမိသားစုတွေနဲ့လည်းဒီကနေ့ပုဒ်ဟူးနေ့ညနေပိုင်းတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင်။
ကျေးဇူးပါခင်ဗျာတရင်ချင်းရုပ်ကိုမဆုမျက်မှွန်ပြပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုကျော်လွင်နဲ့ကိုဇော်ဝင်းလိုင်တို့ဖြစ်ကြပါတယ်အတန်လွှင့်အင်ဂျင်နီယာကတော့ Kate Home ဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်တွေကိုလိုင်းနုံမီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာပါသောရဆင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America. Washington.